Welcome to the Voice of America in Burmese.
ကျမရှင်လာကြပါစေ view American တမြန်မာပိုင်းရဲ့2019ခု April 9ရက်အင်္ဂါနေ့မနေ့ခင်းအတန်လွဲ့စီစဉ်တွေကိုမြို့တော် Washington ကစီကနေပြီးတော့ 9:40-48 ပြင် view ရဲ့ Facebook စာမျက်နှာကလည်းတက်ရိုက်ထုတ်လွှင့်ကြပါကျွန်တော်ကြော်လွန်မှာအခုမနေ့ပိုင်းစီစဉ်ကိုတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျမသင်္ကီထိုက်ပါဒီမနေ့ခင်းသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပါမယ် Afghanistan နိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုအတွင်းအမေရိကန်တပ်ဖွဲ့ဝင်၃ဦးနဲ့ကွန်ထရက်တာ၂ဦးသေဆုံးခဲ့ရပါတယ်။အမေရိကန်နိုင်ငံသားရေးဝင်ကြီးနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝင်ကြီးတို့ရိုဟင်ဂျာအရေးဆွေးနွေးခဲ့ပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကြားကြရပါမယ်ရှင်
။ဟုတ်ပါပြီ။အဲ့လိုသတင်းတွေပြီးနားဆင်ကြရမယ်ထင်ပါဆိုရင်တော့ရတပ်ပြည်သူတွေကိုပြစ်မှတ်ထားပြီးတော့တိုက်ခိုက်တာတွေမလုပ်ဖို့နဲ့မြန်မာအစိုးရနဲ့စစ်တပ်ကိုကုလသမဂ္ဂကတိုက်တွန်းနေကြဆိုတဲ့အကြောင်းဒီအပီတော်ဒီအာမစေခိုင်းမှုဥပဒေဒီထိုင်းနိုင်ငံမှာပြင်ဆင်လိုက်တာဟာမြန်မာလူသမားတွေအတွက်ဘလို့အကျိုးတရားမှုရှိတယ်ဆိုတဲ့အကြောင်းဒီနေ့ရန်ကုန်တကြံပို့ပြီးတော့စီကောင်းအောင်အာနာပိုင်တွေကစီစဉ်နေတယ်ဆိုတဲ့အကြောင်းနဲ့ဒီနေ့ကျင်းပမဲ့အစ္စရေးနိုင်ငံရွေးကောက်ပွဲအကြောင်းစာတွေကိုနားဆင်မှာဖြစ်ပါတယ်နောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့သုတဆုံတဲ့အမေရိကန်ခွင်စီစဉ်တွေကိုတိဆက်တော့ရှိပါတယ်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုက်တဲ့ကိုဝင်းမင်းတို့ကြီးညာကြပါလိမ့်မယ်
Afghanistan နိုင်ငံမြို့တော်ကာဘူးမြို့ပြင်ကတိုက်ခိုက်မှုအတွင်းအမေရိကန်တပ်ဖွဲ့ဝင်၃ဦးနဲ့အမေရိကန်ကန်ထရိုက်တာ၂ဦးသေဆုံးခဲ့ကြောင်းအမေရိကန်စစ်တပ်ကပြောဆိုထားပါတယ်။တနင်္လာနေ့တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့တာလီဘန်အဖွဲ့ကပြောပါတယ်။အာဖဂန်နိုင်ငံတွင်အကြီးဆုံးအမေရိကန်စစ်စခန်းဖြစ်တဲ့ Background Leader အခြေစိုက်စခန်းအနီးကလုံခြုံရေးကင်းလှည့်တဲ့ရင်ထက်အနီးမှာကာဗွန်ပေါက်ကွဲခဲ့တာလို့အာဖဂန်နိုင်ငံတွင်းကအမေရိကန်တပ်ဖွဲ့ဝင်တွေရဲ့ပြောခွင့်ရဗိုလ်မှူးကြီးဒေးဗစ်ဘတ်လာက VOA ကိုပြောပါတယ်။ဒီအစ်စ်အခြေစိုက်စခန်းကမြို့တော်ကာဘူးရဲ့မြောက်ဖက်ကီလိုမီတာ50အကွာလောက်မှာရှိတာပါ။တိုက်ခိုက်မှုအတွင်းဒဏ်ရာရခဲ့တဲ့အမေရိကန်တပ်ဖွဲ့ဝင်3ဦးကိုတော့အမေရိကန်စစ်တပ်စီးအဖွဲ့ကကယ်တင်ခဲ့ပါတယ်။တရားရသူ၃ဦးရဲ့အခြေအနေကတည်တည်ငြိမ်ငြိမ်ရှိတယ်လို့လည်းပြောခွင့်ရကပြောပါတယ်။အစ္စလာမ်မစ်သဘောအဖွဲ့ရဲ့ပြောခွင့်ရဇာဘီဟူလာမူဂျာဟစ်ကတော့ပောက်ကွဲမှုကြီးအတွင်းတေဆုံးသူနဲ့ထိခိုက်ဒဏ်ရာရသူအမေရိကန်ကျူးကျော်သူ10ဦးရှိတယ်လို့ပြောပါတယ်။အာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်3ဦးလည်းတေဆုံးခဲ့ပြီးဒီထဲမှာအရေးပါတဲ့တပ်မှု2ဦးလည်းပါတယ်လို့တာလီဘန်ပြောခွင့်ရကပြောပါတယ်။တာလီဘန်တို့ဘက်ကတော့အခုလိုတိုက်ခိုက်မှုတွေမှာချက်ကားပြောဆိုလို့ရှိပါတယ်။အာဖဂန်နိုင်ငံတွင်အကြမ်းဖက်မှုတံပြန်နှိမ်နှင်းရေးစစ်ဆင်ရေးနဲ့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကိုထောက်ပံ့ပေးဖို့အမေရိကန်တပ်ဖွဲ့ဝင် 14,000 လောက်ရှိနေတာဖြစ်ပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့အိမ်ပြည်တော်အထူးလုံခြုံရေးအဖွဲ့အကြီးအကဲကိုယာရုကထုတ်ပြစ်လိုက်ပါတယ်။သမ္မတထရမ့်နဲ့သူ့မိသားစုပါဝင်တခြားအရင်းအမေရိကန်သမ္မတတွေရဲ့လုံခြုံရေးကိုတာဝန်ယူရတဲ့ဒီအထူးလုံခြုံရေးအေဂျင်စီကလက်ရှိညှဉ်းချဲမှု Rent of Tax LS ကိုအခုလိုထုတ်ပြစ်ဖို့သမ္မတထရမ့်ကအိမ်ပြည်တော်အရာရှိချုပ် Mick Mulvaney ကိုအမေပေးခဲ့တယ်လို့အမေရိကန်သတင်းဌာနတွေကဆိုပါတယ်ဒီအိမ်ပြီးတော့အထူးလုံခြုံရေးအကြီးအကဲ LS ကိုသမ္မတထရမ့်ကိုယ်တိုင်စိတ်ကြိုက်ခံထားခဲ့တာဖြစ်ပြီးတာဝန်ထမ်းဆောင်လာခဲ့တာနှစ်နှစ်ရှိလာခဲ့ပြီဖြစ်ပေမဲ့ထုတ်ရတဲ့အကြောင်းရင်းကတော့လောလောဆယ်လူသိရှင်းကြားထုတ်ပြန်ခြင်းမရှိသေးပါဘူးအိမ်ပြီးတော့ပြောခွင့်ရဆာရာဆန်ဒါစ်ကအထူးလုံခြုံရေးညွှန်ကြားမှု LS နဲ့လွန်ခဲ့တဲ့နှစ်နှစ်အတွင်းအေဂျင်စီမှာတာဝန်ကြီးအောင်ကောင်းကောင်းထမ်းဆောင်နိုင်ခဲ့တယ်သူရဲ့နှစ်လေးတော့ကျွန်တော်တိုက်ပြီးတော့တာဝန်ထမ်းဆောင်ခဲ့မှုပေါ့သမ္မတထရမ့်ကလည်းကျေးဇူးတင်တယ် LS နေနဲ့ခဏနေလှုပ်ထွက်တော့မှာပါလို့ဆိုလိုက်ပါတယ်ပြောခွင့်ရဆန်ဒါစ်ကပဲလက်လက်သွားတဲ့ဒီအင်ပြီးတော့အထူးလုံခြုံရေးအကြီးအကဲတာဝန်အတွက်အထူးလုံခြုံရေးတာဝန်ယူခဲ့ပူသူအငိမ့်စားအရာရှိ James Murray ကိုရွေးချယ်ထားတယ်သူ့အနေနဲ့မေလမှာတာဝန်ဆောက်ယူမှာဖြစ်တယ်လို့ဆက်ပြောခဲ့ပါတယ်အထောက်ခံတဲ့ LS ကလည်းအခုလိုဖြစ်မှာကိုရသက်ဘက်တွေနဲ့ချိုးချီပြီးသိထားပြီးဖြစ်တဲ့သူထားဝန်ထမ်းဆောင်ရတဲ့အမိမေလုံခြုံရေးဝန်ကြီးဌာနတစ်ခုလုံးမှာခေါင်းဆောင်အပြောင်းလဲရှိမှာကိုအချုပ်ရေးပိုင်းကကြိုပြောထားပြီးသားဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
အီရန်အစ္စလာမ်မြေသမ္မတနိုင်ငံရဲ့ဩဇာအကြီးဆုံးလုံခြုံရေးအဖွဲ့အီရန်တော်လှန်ရေးပြည်ဆောင်တပ်ကိုပြစ်မှတ်ထားပြီးအမေရိကန်အစိုးရကပထမဆုံးအကြိမ်ဖြစ်တဲ့နိုင်ငံသားအစိုးရအစိတ်ပိုင်းတစ်ခုကိုအကြမ်းဖက်ဝါဒဆွဲအဖွဲ့ဖြစ်သတ်မှတ်ဖို့ရှိနေပါတယ်ဒီကိစ္စဟာနိုင်ငံသားဝန်ကြီးဌာနကဥဆောင်တဲ့ထူးခြားတဲ့ဆောင်ရွက်ချက်ဖြစ်တဲ့အီရန်ဟာအကြမ်းဖက်ဝါဒကိုထောက်ပံ့နေတဲ့နိုင်ငံတစ်ခုအဖြစ်တယ်မဟုတ်ဘဲအီရန်တော်လှန်ရေးပြည်ဆောင်တပ်ကနိုင်ငံရေးဥဆောင်မှုအဖြစ်နဲ့အကြမ်းဖက်ဝါဒကိုမြင့်တင်ပြီးငွေကြေးထောက်ပံ့မှုထဲထဲဝင်ဝင်ပတ်သက်မှုရှိတယ်ဆိုတော့အမှန်တရားကိုအသိအမှတ်ပြုလိုက်တာဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်ကကြေညာချက်ထုတ်ပြောဆိုထားပါတယ်။အ အီရန်ဒေါ်လာရေးပြည်ဆောင်တက်ဟာအီရန်အစိုးရအတွက်တော့ကမ္ဘာတစ်လွှာအကြမ်းဖက်ဝါဒီတွေကိုလှုံ့ဆော်မှုမှာစီမံညွှန်ကြားအကောင့်ထဲဖို့မှုတာဖြစ်တယ်လို့လည်းဖော်ပြထားပါတယ်။သတင်းတစ်ပတ်အတွင်းသက်ရောက်မှဖြစ်ပြီးအီရန်ဒေါ်လာရေးပြည်ဆောင်တက်ရဲ့လက်ရွေးစင်ကတ်တက်ဖွဲ့လည်းပါဝင်မဲ့အမေရိကန်ရဲ့အရေးယူဆောင်ရွက်မှုအရာအီရန်ဒေါ်လာရေးပြည်ဆောင်တက်ကိုဘလို့ပုံစံထောက်ပံ့မှုမျိုးမဆိုရာဇဝတ်မှုမြောက်မှဖြစ်ပါတယ်။အီရန်ဒေါ်လာရေးပြည်ဆောင်တက်နဲ့စီးပွားရေးလှုပ်တာဒါမှမဟုတ်လဲထောက်ပံ့မှုတွေဟာအန္တရာယ်ရှိတယ်ဆိုတာကိုဒီဆောင်ရွက်ချက်နဲ့ရှင်းရှင်းလင်းလင်းဖြစ်အောင်လုပ်လိုက်တာလို့လဲအမေရိကန်သမ္မတရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင
်။လေပြားမြို့တော်ထရီပိုလီမှာလဲပတ်နေတဲ့တခုတည်းသောလေယာဉ်ကွင်းကိုမနေ့ကလေကြောင်းတက်ခဲမှုခံရပြီးမှအာနာပိုင်တို့ကလေစစ်ကိုပိတ်ပင်လိုက်ပါပြီ။လေပြားမြို့တော်ရှိဘက်ကမိတ္တကာလေယာဉ်ကွင်းကိုဒီလေပြားမြို့တော်ကိုထိ ंछ ုပ်နိုင်ရေးတိုက်ပွဲတွေအတွင်းဘယ်ဘက်ကနေလေချောင်းကနေခုလိုတက်ခတ်လိုက်တာကိုထုတ်ပြောတာမရှိသေးဘူးလို့လေစိတ်လုံးချုံအရာရှိတွေကထုတ်ပြောလိုက်ပါတယ်။ကုလသမဂ္ဂထောက်ခံပေးထားတဲ့ဝန်ကြီးချုပ် Ferris Sarraj အစိုးရကိုဆက်ကျင်တက်ခတ်နေရမှာလေပြားစစ်တပ်အကြီးအကဲဗိုလ်ချုပ်ကြီး Khalifa Haftar ကိုဩဇာခံတဲ့တပ်တွေအနေနဲ့ Tripoli မြို့တော်ကိုသိမ်းပိုက်နိုင်ရေးအတွက်တိုက်ပွဲအရှိန်မြင့်ပြီးတက်ခတ်နေချိန်မှာအခုလိုဖြစ်လာတာပါ။ဒီလေချောင်းတက်ခတ်မှုကြောင့်လေရင်ဖြည့်လမ်းကြောင်းထိခိုက်သွားရပေမဲ့တခြားထိခိုက်ဒဏ်ရာရတွေတော့မရှိခဲ့ဘူးလို့ဆိုပါတယ်။ဝန်ကြီးချုပ် Sarraj ဘက်ကတော့ဗိုလ်ချုပ်ကြီး Haftar ရဲ့လွယ်ကအာဏာသိမ်းဖို့ကြိုးပမ်းတာလို့ဆိုလိုက်ပြီး Haftar နဲ့သူရဲ့တပ်ဖွဲ့တွေဟာ Tripoli မြို့ဆင်ကျေပုံဒေသတွေမှာခြေကုပ်ယူလာနိုင်တဲ့ပုံတွေ့ရပေမဲ့လေပြားစုရတပ်တွေဘက်ကတော့သူတို့ကိုပြန်တိုက်ခိုက်ဖို့ပြင်ဆင်နေတယ်လို့ဆိုပါတယ်ခင်ဗျာ
VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9335ไคโดบิตา40กิโลเฮิรตซ์4483ญาไคโดบิตา48กิโลเฮิรตซ์6753ญาดุติยานายีวัตมาไคลามีเตอร์190กิโลเฮิรตซ์1505รูก็นี่ก็ทุ่ลื่นไปนี่บาครับ
ยูเอเมียนมาร์ไบซีซั่นเยอินคาเนมินิคินตะรินนี่ก็น่าสนใจจ้าราဖြစ်ပါတယ်အမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီး AK Abdul Momen တို့တနင်္လာနေ့ကဝါရှင်တန်မြို့တော်မှာတွေ့ဆုံပြီးမြန်မာအရေးကိုလည်းဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်တစ်သန်းကိုဘင်္ဂလားဒေ့ရှ်ဘက်ကသဘောထားကြီးကြီးနဲ့ဆက်ပြီးတော့လက်ခံထားတဲ့အပေါ်အမေရိကန်နိုင်ငံသားဝင်ကြီးကချီးကျူးပြောဆိုခဲ့တယ်လို့နိုင်ငံသားဝင်ကြီးဌာနပြောခွင့်ရ Morgan Ortagus ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒုက္ခသည်တွေနောက်သူတို့ကိုလက်ခံထားတဲ့အတိုင်းဝိုင်းတွေကိုထောက်ပံ့မှုတိုးလာရေးနိုင်ငံတကာအတိုင်းဝိုင်းနဲ့အတူဆောင်ရွက်မယ်အကြောင်းကိုလည်းနိုင်ငံခြားရေးဝန်ကြီးကဆွေးနွေးခဲ့ပြီးမြန်မာနိုင်ငံတွင်းကအခြေအနေတွေအရင်းခံအကြောင်းရင်းတွေဖြေရှင်းရေးကိုလည်းဆွေးနွေးခဲ့ပါတယ်။ဒုက္ခသည်တွေဆန္ဒအလျောက်ဌာနေပြန်နိုင်မဲ့လိုအပ်တဲ့အခြေအနေမျိုးကိုမြန်မာဘက်ကဖန်တီးပေးရမှာဖြစ်ပြီးရိုဟင်ဂျာဒုက္ခသည်ပြဿနာပြည်လည်ရေးကမြန်မာအပေါ်မှာမူတည်နေတယ်လို့နိုင်ငံခြားရေးဝန်ကြီးပွန်ပီယိုကအလေးထားပြောဆိုခဲ့ပါတယ်။စီးပွားရေးလုံခြုံရေးတိုးမြင့်ဆောင်ရွက်ဖို့နောက်အကြမ်းဖက်မှုတံပြန်တိုက်ဖျက်ရေးပူးပေါင်းဆောင်ရွက်ဖို့ကိုလည်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးနဲ့ဆွေးနွေးခဲ့ကြပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခြားဒုက္ခသည်ဌာနေပြန်ရေးနှစ်နိုင်ငံသဘောတူညီချက်နဲ့ဆောင်ရွက်ခဲ့ပေမဲ့မအောင်မမြင်ဖြစ်နေစေပါမြန်မာဘက်ကရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်တင်မခံသလိုဒုက္ခသည်တွေကိုလည်းဥပဒေနဲ့စီးစစ်ပြီးမှနိုင်ငံသားပေးမယ်လို့ပြောထားတာပါရိုဟင်ဂျာဒုက္ခသည်တွေကတော့ရိုဟင်ဂျာအဖြစ်အသိမှတ်ပြုပြီးနိုင်ငံသားဖြစ်ခွင့်အာမခံချက်ပေးမှဌာနေပြန်မယ်လို့ပြောဆိုနေတာဖြစ်ပါတယ
်မြန်မာနိုင်ငံကလေကြောင်းတက်ခဲမှုတွေမှာရိုဟင်ဂျာတွေဒါဇင်နဲ့ချီပြီးသူဆွေးကွဲရမှာကိုစိုးရိမ်နေတယ်လို့ကုလသမဂ္ဂလူ့ခွင့်ဆိုင်ရာယုံကထုတ်ပြောလိုက်ပါတယ်ဒီကိရက်ဘက်ကမြမတက်မတော်အနေနဲ့ရဟတ်ရှင်ကနေပြက်ခတ်ခဲ့မှုကြောင့်တိဆွမ်းရသူအရေးအတွက်ဟာငကိုထုတ်ပြန်ထားတဲ့ခုနှစ်ဦးထက်ပိုများမှာဆွေးနွေးရတယ်လို့ဒီကုလလူခွင့်ရုံကဆိုပါတယ်။ဂျနီဗာအခြေစိုက်ဒီကုလသမဂ္ဂလူခွင့်ရမဟာမင်းကြီးချုပ်ရဲ့ပြောခွင့်ရရာဗီရှမ်တာဆန်နီကဒီတိဆွမ်းမှုအရေးအတွက်ကငကိုထက်အများကြီးများနိုင်တယ်လို့နောက်ထပ်သတင်းစီရင်ကစားချက်တွေရတာတယ်လို့ဆိုပါတယ်။ဒီမပြုတ်နိုင်သေးတဲ့နောက်ဆုံးသတင်းတွေအရတိဆွမ်းသူအရေးအတွက်ဟာ30အထိတောင်များကောင်းများနိုင်တယ်လို့ပြောခွင့်ရရှမ်တာဆန်နီကဆက်ပြောခဲ့ပါတယ်။ပုတိတော်မျိုးနာကရွာသားတွေကတော့တက်မတော်ရဲ့ဟက်ရင်တွေကနေဝါခုတ်သွားတဲ့ရိန်ဂျာရွာသားတွေကိုအခုလိုလေချောင်းကတက်ခတ်ခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့မြန်မာစစ်တပ်ဘက်ကတော့ဒီရိန်ဂျာတွေကအေးရခိုင်တက်ဖွဲ့တွေနဲ့အတူရှိနေလို့အခုလိုတက်ခတ်ခဲ့တာဖြစ်တယ်လို့ဆွဆွဲထားတာကိုတော့ကုလသမဂ္ဂပြောခွင့်ရှိသူဘက်ကပယ်ချခဲ့ပါတယ်။ဒီရိန်ဂျာဆိုတဲ့သုံးနှုတ်ကိုမြန်မာစစ်အကတော့တရားဝင်လက်ခံခြင်းမရှိပါဘူးခင်ဗျာ။
ဒီကနေ့အင်ကာနေ့ကျင်းပတဲ့ Israel လွှတ်တော်ရွေးကောက်ပွဲမှာမဲဆန္ဒရှင်တွေမဲပေးနေကြပါပြီ။စစ်တပ်အကြီးအကဲဟောင်း Benny Gantz နဲ့အကြိမ်နဲ့ရှင်ပြိုင်နေရတဲ့အခုရွေးကောက်ပွဲမှာတော့ဝန်ကြီးချုပ် Benjamin Netanyahu ရဲ့ဆယ်စုနှစ်ကြာအာဏာထိန်းချုပ်ထားနိုင်မှုကမရေမရာဖြစ်နေပါတယ်ရှင်။
နီပေါ်နိုင်ငံမှာတော့ကမ္ဘာအမြင့်ဆုံးအရက်တောင်ကြီးရဲ့မြက်ကိုထတ်တိုက်နိုင်ဖို့အစိုးရရွေးချယ်ထားတဲ့တောင်တက်ဖွဲ့တစ်ခုကိုဆေလွတ်တော်မယ်လို့ဆိုရရရှိတွေကဆိုပါတယ်ဒီကမ္ဘာအမြင့်ဆုံးအရက်တောင်ကြီးနှိမ့်ချသွားတယ်လို့ခမန်းချက်တွေဆက်တိုက်ထွက်လာခဲ့ပြီးမှဒါတွေကိုခြေဖြတ်ဖို့အခုလိုတိုင်းတိုင်းအဖွဲ့ဆေလွတ်ရတာလို့နီပေါ်ရရှိတွေကမနေ့ကဆိုပါတယ်ဒီဆိုရတိုင်းတိုင်းတောင်တက်ဖွဲ့အနေနဲ့ဗိုလ်ထုနေချရဲ့နီပေါ်နဲ့တရုတ်နိုင်ငံနယ်စပ်ချက်ကဒီဟိမိုတာတောင်တန်းပေါ်ကအရက်တောင်ကြီးပေါ်ကိုစတက်ကြမှာဖြစ်ပါတယ်အရက်တောင်ရဲ့တရားဝင်အမြင့်ပေက2929ပြည့်ရှိပြီး1954ခုနှစ်ကပထမဆုံးကြေကူလို့မှတ်တမ်းတင်ခဲ့ပေမဲ့နောက်ထပ်တိုက်တာတဲ့အဖွဲ့တွေကလည်းဒီအမြင့်ကိုပဲလက်ခံထားခဲ့ကြတာဖြစ်ပါတယ်ခင်ဗျာ Direct from Washington The
Voice of America The VOA နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုက်နဲ့ကိုဝင်းမင်းတို့ကြီးညာခဲ့တာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါတော့မယ်အစ္စရေးနိုင်ငံမှာဒီကနေ့ရွေးကောက်ပွဲတွေကျင်းပတော့မှာပါအနာဂတ်ဆယ်စုနှစ်နဲ့ချီပြီးတော့ထိန်းထားခဲ့တဲ့ဝန်ကြီးချုပ်ဘင်ဂျမင်နာတန်ယာဟုအတွက်အခုဒီချိန်ရွေးကောက်ပွဲကလွယ်လွယ်နဲ့နိုင်ရဖို့မဖြစ်နိုင်တဲ့အခြေအနေနဲ့ကြုံနေရပါတယ်။အဓိကတိုက်ခန်းကာကွယ်ရေးဦးစီးချုပ်ဟောင်းဘန်နီဂန်စ်ကကိုလည်းဒီအစ္စရေးလူထုကတော်တော်လေးသဘောကျနေတာမို့ဒီကနေ့ကျင်းပမဲ့ရွေးကောက်ပွဲတွေကဝန်ကြီးချုပ်နေရာအတွက်အကျိတ်နဲ့ရှင်ပြန်ကြလိမ့်မယ်ဆိုတဲ့အကြောင်းကန်ပယ်ရမီယာရဲ့သတင်းကိုကျွန်တော်ဆက်ပြီးတော့ပြောပါမယ်။လက်ရှိအစ္စရေးဝန်ကြီးချုပ်နတန်ယာဟုရဲ့လီကွတ်ပါတီနဲ့ပြိုင်ဘက်ဘန်နီဂန်စ်ရဲ့အဖြူနဲ့အပြာပါတီကအမတ်နေရာ120ရှိတဲ့အစ္စရေးလွှတ်တော်အတွက်ရမယ့်နေရာတွေကမတိမ်မြင့်ရှိနေတယ်လို့လူထုသဘောထားကောက်ခံမှုတွေမှာဖော်ပြနေပါတယ်။ဒီတိုင်းသာဆိုလို့ရှိရင်အသက်69နှစ်ရှိပြီဖြစ်တဲ့ဝန်ကြီးချုပ်နတန်ယာဟုကအနိုင်ရမယ့်သဘောရှိနေပါတယ်။သူ့ပါတီကလက်ရာရင်းပါတီငယ်တွေနဲ့မဟာမိတ်လုပ်ပြီးတော့ညွန်ပေါင်းဖွဲ့ထားတာပါ။ဒီချိန်လဲသူ့ပဲနိုင်မယ်ဆိုရင်နတန်ယာဟုရဲ့ဝန်ကြီးချုပ်တက်တန်းက5ချိန်ဖြစ်သွားတော့မှာပါ။ Time of Israel သတင်းစာရဲ့ Editor David Horowitz ကညွန်ပေါင်းဖွင့်နိုင်တဲ့သူကအသာရလိမ့်မယ်လို့ဆိုပါတယ
် People think if you get more seats than the other party you win an election not in Israel because there's multi-party coalitions and therefore
တခြားပါတီတဲ့မနေ့ကပိုရထားတဲ့ဆိုရင်ရွေးကောက်ပွဲမှာအနိုင်ရပြီလို့လူတွေကထင်ကြပါတယ် Israel မှာကတော့အဲ့လိုမဟုတ်ပါဘူးဘာကြောင့်လဲဆိုတော့ Israel မှာပါတီစုံညွန်ပေါင်းတွေရှိတာကြောင့်ပါအဲ့ဒါကြောင့်ညွန်ပေါင်းပါတီဖွင့်နိုင်တဲ့သူကအနိုင်ရမှာပါပဲအတိုက်အခံကန်ဆယ်ဖြူနဲ့မဲမဟာမိတ်ပါတီကတော့ဒီလိုညွန်ပေါင်းဖွင့်နိုင်မယ်ပုံမပေါ်ပါဘူး
လာရင်းနဲ့ချီပြီးတော့ရွေးကောက်ပွဲအတွက်မဲဆွဲစည်းရုံးမှုလုပ်ခဲ့တာတွေကတော့အဆုံးသတ်ပါပြီ။ဝန်ကြီးချုပ်နတန်ယာဟုကသူနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ဆက်ဆံရေးဟာနိနိကက်ကက်ရှိတယ်ဆိုတဲ့အကြောင်းမဲဆန္ဒရှင်တွေကိုသူကထပ်ပြီးတော့သတိပေးနေပါတယ
်။ Israel has been blessed to have many friends who sat in the Oval Office. But Israel has never had a better friend than you.
Israel ဟာအင်ဂျူရောမှာတာဝန်ယူခဲ့ကြတဲ့အမေရိကန်သမ္မတတွေတော်တော်များများရဲ့ကောင်းကောင်းမွန်မွန်ဆက်ဆံတာကိုခံခဲ့ရတဲ့နိုင်ငံပါ။ဒါပေမဲ့သမ္မတထရန့်ထက်ပိုကောင်းတဲ့အမေရိကန်သမ္မတအစ္စရေးအတွက်မရှိခဲ့ပါဘူး
။သူ့ရဲ့မြစ်တရခံတိုက်တွန်းမှုကြောင့်အီရန်နိုင်ငံရဲ့တော်လိုင်းရေးပြည်ဆောင်တပ်ကိုအကြမ်းဖက်အဖွဲ့အစည်းဖြစ်တတ်မှတ်တယ်လို့နေတုန်းကပဲသမ္မတထရန့်ကကြေညာခဲ့တဲ့ပေါ်ဝန်ကြီးချုပ်နတန်ယာဟုကကျေးဇူးတင်နေပါတယ်။သမ္မတထရန့်ရဲ့နှစ်နှစ်ကြာအုပ်ချုပ်မှုကာလအတွင်းနတန်ယာဟုရဲ့တခြားမြစ်တရခံတိုက်တွန်းမှုတွေကိုလည်းသမ္မတထရန့်ကလက်ခံခဲ့တာပါ။စီးရီးယားနဲ့နယ်မြေပိုင်ဆိုင်မှုညှင်းပွားနေတဲ့ဂိုလန်ကုန်းမြစ်ကိုအစ္စရေးရဲ့ပိုင်နယ်လို့အမေရိကန်ကအတိအမှတ်ပြုခဲ့တာဂျေရုစလင်ကိုအစ္စရေးရဲ့မြို့တော်အဖြစ်အတိအမှတ်ပြုပြီးတော့အမေရိကန်တာဝန်ကိုလည်းတယ်လီဗီမြို့ကနေပြီးတော့ဂျေရုစလင်ကိုပြောင်းလဲခဲ့တာအပြင်အီရန်ရဲ့နျူကလ িয়ার လက်နက်ဆိုင်ရာသဘောတူညီချက်ကနေအမေရိကန်နှုတ်ထွက်ခဲ့တာတွေကနတန်ယာဟုရဲ့တိုက်တွန်းချက်တွေဖြစ်ပါလေနတန်ယာဟုဟာအဂရီလိုက်စားမှုတွေနဲ့ဆွဲချက်တင်ခံရတာဖြစ်ပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့သူ့ကိုထောက်ခံကြတဲ့ရှေးရိုးဆွဲမဲဆန္ဒရှင်တွေကအခုရဲ့ပိုင်းနေအတွက်မှာပဲမေ့ပြစ်လိုက်ကြပါပြီ။အနောက်ဘက်ကမ်းခြေမှာအစ္စရေးတို့ရဲ့နယ်မြေတိုးချဲ့သိမ်းပိုက်ခြေချမှုတွေကိုအခိုင်အမာလုပ်မယ်လို့နတန်ယာဟုကပြောခဲ့ပြီးတဲ့နောက်ပိုင်းသူ့ကိုပြန်ပြီးတော့ထောက်ခံလာကြတာပါ။တကယ်လို့အစ္စရေးတို့ရဲ့အဲ့ဒီနယ်မြေတိုးချဲ့ခြေချမှုတွေသာကြဲကြဲပြန့်ပြန့်ဖြစ်လာမယ်ဆိုရင်လွတ်လပ်တဲ့ပါလက်စတိုင်းနိုင်ငံထူထောင်ရေးကိစ္စကမျှော်လင့်ချက်ကုန်သွားနိုင်ပါလေ။နတန်ယာဟုရဲ့ဂရိကွတ်တွေကတာဝန်မဲ့ရကြတယ်လို့အသက်59နှစ်ရှိပြီဖြစ်တဲ့ကာကွယ်ရေးဦးစီးချုပ်ဟောင်းလက်ခံကောင်းဆောင်Benny Gantz ကဝေဖန်ပါတယ်။သူကအစ္စရေးတို့ရဲ့နယ်မြေသိမ်းပိုက်မှုကိစ္စနဲ့ပတ်သက်ပြီးတော့ကမ္ဘာနိုင်ငံတွေရဲ့ထောက်ခံမှုနဲ့လှုပ်ဆောင်တဲ့ညီငယ်ရေးသဘောတူညီချက်ကိုသဘောကျတဲ့သူပါ။နတန်ယာဟုအနေနဲ့အာဏာဆွံ့မဲ့အချိန်ကိုရောက်နေပြီးအစ္စရေးရဲ့အင်အားတွေကိုတစုတစည်းတည်းဖြစ်အောင်လုပ်မယ်လို့ Benny Gantz ကပြောနေပါတယ်။အစ္စရေးအနေနဲ့တစုတစည်းတည်းရှိပြီးတော့အဆက်ဆက်ရှိရှိနဲ့ညှော်လင့်ချက်ရှိတဲ့လမ်းကိုရွေးမလား၊အဆွံ့ရောက်မဲ့လမ်းကိုရွေးမလားဆိုတာဆုံးဖြတ်ဖို့လိုနေပြီလို့လည်းသူကဆိုပါတယ်။တကယ်လို့များဒီကနေ့ကျင်းပမဲ့ရွေးကောက်ပွဲတွေမှာနတန်ယာဟုပဲထပ်ပြီးတော့နိုင်မယ်ဆိုရင်တော့သူဟာအစ္စရေးနိုင်ငံကိုထူထောင်ခဲ့တဲ့ဒေးဗစ်ဘန်ဂိုရောင်းထက်ကိုကျော်လွန်ပြီးတော့အစ္စရေးရဲ့အုပ်ချုပ်မှုတပ်တန်းအကြဆုံးခေါင်းဆောင်ဖြစ်သွားပါလိမ့်မယ်။ရတပ်ပြည်သူတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေမလို့ဖို့မြန်မာအစိုးရနဲ့တပ်မတော်ကို ုရသမဂ္ဂကနေတော့ကပဲတောင်းဆိုလိုက်ပါတယ်ပြီးခဲ့တဲ့သတင်းပတ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ကရဟန်းတွေတုံးပြီးတော့တက်ခတ်ခဲ့တာကြောင့်အရက်သူရက်သားတွေတိုက်ဆုံမှုရှိခဲ့တာနဲ့ပတ်သက်ပြီးတော့လူခွင်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံပြောခွင့်ရမျိုးသမီးကို VOA ကနေပြီးတော့ Ira Melman မင်းမြန်ထားတာကိုမတ်အင်ဂျင်နီယာကောက်နှုတ်ပြီးတော့တင်ပြပါလိမ့်မယ်
ဧပြီလ3ရက်နေ့ကဘူတိတောင်မြို့နယ်စိုင်းတင်ချောင်းနီဝါခုံနေတဲ့ရိုဟင်ဂျာရွာသားတွေကိုမြန်မာတပ်မတော်ကရဟန်းရင်ပေါ်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့မှုကြောင့်တေဆုံးမှုတွေနဲ့အတူထိခိုက်ဒဏ်ရာရသူအများအပြားရှိခဲ့ပါတယ်။တေဆုံးသူဟာကနအူးမှာ9ယောက်ထိရှိခဲ့ပေမဲ့အတိမပြုတ်နိုင်သေးတဲ့သတင်းတွေအရလူ30နီးပါးလောက်တေဆုံးခဲ့တယ်လို့လူခွေရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ OHCHR ပြောခွင့်ရအမျိုးသမီး Ravi Shamdasani က VOE ကိုပြောပါတယ်။ဒီပစ်ခတ်မှုနဲ့ပတ်သက်လို့မြန်မာတပ်မတော်ကသတင်းထုတ်ပြန်ရမှာဘူတိတောင်မြို့နယ်ဝါခုတ်ကျေးရွာအနီးဝင်းကျင်မှာအေးရခိုင်လက်နက်ကင်တပ်တွေလှုပ်ရှားမှုတွေရှိနေကြောင်းအခိုင်အမာသတင်းရခဲ့တဲ့အတွက်သူတို့ဘက်ကပြစ်ခတ်နှိမ်နင်းခဲ့တယ်လို့ဆိုပါတယ်။ဒါနဲ့ပတ်သက်လို့တပ်မတော်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကသတင်းဌာနတွေကိုပြောကြားခဲ့တဲ့အပေါ်မှာ Ravi Shamdasani ကအရက်သားတွေနေထိုင်တဲ့နေရာတွေမှာလက်နက်ကြီးတွေနဲ့ပြစ်ခတ်မှုတွေမလုပ်ဖို့အခုလိုပြောကြားခဲ့ပါတယ
်။ In response, we understand that a military spokesperson has said that these were terrorists who were supporting the Arakan army.
မြန်မာတပ်မတော်ရဲ့တုံ့ပြန်ချက်မှာသူတို့တွေဟာအကြမ်းဖက်သမားတွေဖြစ်ပြီးအေးရခိုင်လက်နက်ကင်အဖွဲ့ကိုထောက်ခံအားပေးနေသူတွေဖြစ်တယ်လို့တမရော်ပြောခွင့်ရပုဂ္ဂိုလ်ကပြောခဲ့တယ်လို့ကျမတို့နားလည်ထားပါတယ်။ဒီလိုဆွဆွဲပြောဆိုတာကိုကျမတို့လက်မခံပါဘူး။အရသာပြည်သူတွေကိုပြစ်မှတ်မထားဖို့မြမအစိုးရနဲ့တမရော်ကိုကုလသမဂ္ဂအနေနဲ့တောင်းဆိုပါတယ်။နိုင်ငံတော်လုံခြုံရေးဆိုတဲ့အကြောင်းပြချက်မျိုးနဲ့အရသာတွေနေတဲ့နေရာမှာလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေမလုပ်ဖို့မြမအစိုးရနဲ့တမရော်ကိုကုလသမဂ္ဂကတိုက်တွန်းပါတယ်
။အခုလိုမြမစစ်တပ်နဲ့အေးအေးကြားတိုက်ပွဲတွေကြောင့်ဒေသခံအရက်သားတွေတေဆုံးထိခိုက်မှုအန္တရာယ်မြင့်မားလာနေတဲ့အတွက်နှစ်ဖက်စလုံးအနေနဲ့တိုက်ပွဲတွေအ мян ဆုံးရက်ဆိုင်ပြီးအရက်သားတွေရဲ့လုံခြုံရေးကိုကာကွယ်ကြဖို့ကုလသမဂ္ဂကတိုက်တွန်းကြောင်း Ravi Shamdasani က VOA ကိုပြောပါတယ
်။ We are calling on both sides to cease hostilities and to respect international human rights.
နှစ်ဖက်လုံးအပြစ်ရဆဲဖို့လူခွင့်ရင်းနဲ့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေလေးစားဖို့ကုလသမဂ္ဂကတောင်းဆိုပါတယ်။မြန်မာတပ်မတော်အနေနဲ့အေးရခိုင်လက်နက်ကင်ဖွဲ့ကိုတုံ့ပြန်ချေမွန်းရမှာအင်အားအလွန်ကျွံသုံးတာကိုကျမတို့တွေ့ရပါတယ်။ April 3ရက်ကစပြီးရဲသားတွေနေတဲ့နေရာမှာမြန်မာစစ်တပ်ကရဟတ်ရင်တွေတုံးပြီးတိုက်တာကိုမြင်ရပါတယ်။အေးဘက်ချပြန်လို့လေသူတို့ရဲ့တိုက်ခိုက်မှုတွေဟာတောတောင်ဒဲကနေမြို့ပြရစီအထိရောက်လာပြီးအရသားတွေအသက်အနေကိုထိခိုက်စေခဲ့တာပါ။နောက်ကျမတို့သိထားတာကအေးတပ်ဖွဲ့တွေဟာအစိုးရအုပ်ချုပ်ရေးကတာဝန်ရှိသူတွေနဲ့ရဲတပ်ဖွဲ့ကိုပြတ်မှတ်ထားတိုက်ခိုက်နေပြီးတပ်ဖြတ်တာအထိလုပ်ခဲ့ပါတယ်။ဒါကြောင့်နှစ်ဖက်စလုံးပထမဆုံးဆင့်နေတဲ့အဖြစ်ခံရက်ဆဲဖို့ဖြစ်ပြီးအရသားတွေအကာအကွယ်ပေးရေးတည်ကြာစီဖို့အတွက်လည်းအပြစ်ဆက်ပြီးရပ်ထားဖို့လိုပါတယ
်။ရခိုင်ပြည်နယ်ပဋိပက္ခအခြေအနေပိုးပြီးဆိုးလာနေတာကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာကအနီးကပ်စောင့်ကြည့်နေပြီးအရက်သားတွေတိုက်ခိုက်ခံရတဲ့အပေါ်တာဝန်ရှိသူတွေအရေးယူဖို့မြန်မာအစိုးရကိုတိုက်တွန်းကြောင်း Ravi Shamdasani ကပြောပါတယ်
။ We do not have access unfortunately to Myanmar in spite of repeated requests but what is important
ကုလသမဂ္ဂအနေနဲ့ကံမကောင်းစွာပဲမြန်မာနိုင်ငံရခိုင်ပြည်နယ်နဲ့တွဲခွင့်မရခဲ့ပါဘူး။အဲ့ဒီအတွက်မြန်မာအစိုးရကိုကျမတို့အချိန်ချင်းမြစ်တာရပ်ခံခဲ့ပါတယ်။ဒါပေမဲ့အရေးကြီးတာကအဲ့ဒီမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုသတင်းထုတ်ပြန်နိုင်တာဖြစ်ပါတယ်။အဲ့ဒီနေရာကိုကျမတို့တွားခွင့်မရပေမဲ့အရက်သားတွေတည်ဆုံနေရတယ်၊အန္တရာယ်တွေရင်ဆိုင်နေရတယ်၊ဒုက္ခတွေခံစားနေရတယ်။စတဲ့အခြေအနေတွေကိုလူမသိသူမသိမဖြစ်တင်ပါဘူး။နိုင်ငံတကာတိုင်းဝမ်းရဲ့အာရုံစိုက်မှုရအောင်စိုးရိမ်မှုတွေရှိလာဖို့ကျမတို့စမြင့်တင်ဆောင်ရွက်ရမှာဖြစ်ပါတယ်။မြန်မာအစိုးရတက်မတော်နဲ့အေးအေးရခိုင်လက်နက်ကင်အဖွဲ့တို့ကိုကျမတို့အသိပေးချင်တာကနိုင်ငံတကာအတိုင်းဝိုင်းနေတဲ့အခြေအနေတွေကိုစောင့်ကြည့်နေတာဖြစ်ပြီးအရက်သားတွေပုံမှန်အကြမ်းဖက်ဖိနှိပ်မှုတွေကျူးလွန်သူတွေကိုအရေးယူအပြစ်ပေးဖို့အတွက်လိုလားနေကြတာပါ
။ဇန်နဝါရီလဇန်ပိုင်းကမြန်မာနယ်စပ်လုံခြုံရေးစခန်းတွေကိုအေးအေးရခိုင်လက်နက်ကင်တပ်ဖွဲ့ကနေစတင်တိုက်ခိုက်ရမှာလုံခြုံရေးတပ်ဖွဲ့ဝင်တချို့သေဆုံးခဲ့ပြီးနောက်မြန်မာစစ်တပ်ကတံပြန်ခြေမုံတုံ့ပြန်ရမှာ၃လနီးပါးနှစ်ဖက်အပြန်အလှန်တိုက်ပွဲတွေပြင်းထန်လာခဲ့တာပါ။တိုက်ပွဲကြောင့်စစ်ပြေးဒုက္ခတွေတောင်းတဲ့ချီရှိနေပြီးအရေးပေါ်အကူအညီတွေလိုအပ်နေကြောင်းကုလသမဂ္ဂကသတိပေးထုတ်ပြန်ထားပါရဲ့ရှင်။
ထိုင်းနိုင်ငံမှာလူသမားတွေကိုအရမစေခိုင်းလို့ရှင်လို့ရှင်ဒဏ်ငွေနဲ့ထောင်ဒဏ်ပူတွဲပြီးတော့အပြစ်ပေးနိုင်တဲ့ဥပဒေကိုပြင်ဆင်ရေးဆွဲလိုက်တာဟာမြန်မာရွှေ့ပြောင်းလူသမားတွေအတွက်အကျိုးရှိနိုင်တဲ့အကြောင်းထိုင်းနိုင်ငံအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းရဲ့အမှုဆောင်ယူကြိုင်းမှုဥထွတ်ချက်ကပြောပါတယ် မြန်မာနိုင်ငံကရွှေပြောင်းလူသမားတွေတန်းနဲ့ချီပြီးတော့ရှိနေပြီးတော့ဒီအများစုကလူသမားအခွင့်အရေးချိုးဖောက်ခံရတဲ့ကြောင့်ထိုင်းနိုင်ငံမှာရှိနေတဲ့မြန်မာလူသမားတို့တွေအတွက်နှင်နာနေရပါတယ်မြန်မာဆိုအနေနဲ့ဒီလိုလူတွေအတွက်ကာကွယ်ပေးတယ်လို့ဆိုပါတယ်ထိုင်းဆိုကတနင်္ဂနွေနေ့မှာထုတ်ပြန်တဲ့ဥပဒေသစ်နဲ့ပတ်သက်ပြီးတော့ကိုဇော်ဝင်းနိုင်ကဆက်သွယ်မိမဲ့ခါဥထုချက်ကအခုလိုပြောပါတယ်
ဒီ타이ဆူရကလည်းပြီးတော့အမေချော်ညာထုတ်ပြန်တာကထိုင်းနိုင်ငံမှာလုံးလုံးနိုင်ငံတွေရှိကြောင်းလို့ဒီမိုက်ဆိုတော့အများကြီးအကျိုးရှိနေတယ်လို့ကျွန်တော်တွေ့ရပါတယ်အဓိကတော့ပေါ့လေပြဿနာဖြစ်လို့ရှိရင်သူတို့ထိုင်းဆူရကိုချစ်ချစ်ရောက်ရောက်တိုင်ကြားနိုင်ဖို့ကပိုအရေးကြီးတယ်ဒါဆိုသူတို့ကဥပဒေဘောက်ပဲရှိချစ်ချစ်ရောက်ရောက်သူတို့မတိုင်ကြားနိုင်ဘူးစနေကြမတိုင်ကြားနိုင်ဘူးဆိုလို့ရှိရင်တော့ဘယ်လိုမှလည်းပြောနေတယ်ဟိုအရေးကြီးဆောင်ရွက်မှုတွေလုပ်နေပါမှာကျွန်တော်တို့ထိုင်းနိုင်ငံမှာရှိတဲ့ဟိုအစိုးရပေါက်တဲ့ဖွဲ့စည်းပြီးပေါ့ကျွန်တော်နိုင်ငံတကာဖွဲ့စည်းတွေရောဒေတာဒီမှာရှိတဲ့ခွင့်ပြုပေါင်းပြီးတော့ဟိုထိုင်းဆိုးရအောင်ကျွန်တော်ကဟိုဒီဇိုင်းမှတ်ပေါ့နော်ဒီလိုဒီကြည့်ဖြစ်ဖို့ဥပဒေတွေထပ်ပြီးတော့ဒီဒီထက်ပိုပြီးရှင်းနေတဲ့ကျလို့ဒီမားကြီးကာကွယ်နေအောင်ပြင်ဆင်ဖို့ဆိုတော့တောက်လျှောက်ကျွန်တော်ကဟိုတောင်းဆိုခဲ့တာဆိုတော့ဘာလို့ပြောတာလဲကျွန်တော်တို့ဒီဘက်ကဟိုထိုင်းနိုင်ငံမှာအချင်းချိုက်နေတဲ့ခွင့်ပြုတွေတောင်းဆိုမှုရဲ့ဟိုဒီစိုးတွေကရပ်တန့်နေဖြစ်တယ
်ဒီလိုမျိုးဖြစ်နေတာတွေဟာအလုတ်သမားတွေကိုနိုင်ကသူတို့ရဲ့အခွင့်အရေးတွေသူတို့ရဲ့ရပိုင်ခွင့်တွေကိုမသိလို့လားဒါမှမဟုတ်လို့ရှိရင်လည်းသူတို့အနောက်ကနေပြီးတော့ကိုယ့်ရဲ့အစိုးရကနေပေါ့နော်မြန်မာအစိုးရပဲဆိုပါစို့ကနေပြီးတော့မမမမသူတို့ကိုစားရက်တီးပြီးတော့သူတို့ရဲ့အခွင့်အရေးတွေကိုလှုပ်ဆောင်ပေးတာမှအားနည်းမှုရှိနေလို့လားဘာကြောင့်မလဲခင်ဗျာ
ဒီကနေ့ဆက်ပြီးချက်တွေကသူတို့ဒီကုန်မှုခံရတယ်ဥပဒေမဲ့တပ်ဖြတ်ခံရတယ်ဒီခက်တဲ့ချင်းကျိုးတွေတပွဲခိုက်ဖြစ်ခံရတယ်ဆိုတော့အဲ့ဒါတွေကအဓိကကတော့ဒီရှစ်ပြောင်းအလုပ်သမားတွေကိုတိုင်ကသူတို့ရဲ့အလုပ်သမားအခွင့်အရေးနဲ့ပတ်သက်တဲ့ဘူးလူသားတဲတာတော့တပိုင်းပေါ့နောက်တစ်ခုကဘုရားဘုရားနဲ့ပြည်နယ်အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကအားကောင်းတယ်နိုင်ငံတကာအဖွဲ့အစည်းတွေကစော်မိုးတဲ့ဖွဲ့စည်းတွေပေါင်းပြီးတော့ဒီအလုပ်သမားတွေရဲ့အခြေအနေကိုကြိုးစားမှမှကြည့်ကြနိုင်တယ်အထူးရောက်ကြတော့အထူးရောက်အဲ့ဒီကိစ္စတွေကိုအဓိကဟိုထိရောက်ရောက်နဲ့ကျွန်တော်အကောင့်ရေဖော်နိုင်မှုသက်ဆိုင်ရာအစိုးရတွေရဲ့အခမ်းအနားလုံးဝအရေးကြီးတယ်ကျွန်တော်တို့ပြောလို့ရတယ်ဥပမာအဖြစ်ကျွန်တော်တို့မြန်မာအစိုးရဆိုလို့ရှိရင်ကျွန်တော်တို့ရဲ့ရှစ်ကောင်းလုပ်သမားတွေကိုစနေစားကောက်ကွယ်သူပါအမှတ်မှအားနည်းခဲ့တယ်ကျွန်တော်တို့တော့လူကြီးမရှိတဲ့ကမ္ဘောဒီးယားအစိုးရတော့ကောင်ပါပဲဒီလိုထိုင်းဆိုးရွားကိုထဲထဲဝင်ဝင်ပြင်းပြင်းထန်ထန်ကမ်းကွက်တာတို့ဟိုစောင့်ကြည့်နေတာတို့အဲ့ဒါမျိုးတွေမတော့နိုင်အခုဆိုလို့ရှိရင်ကျွန်တော်တို့ရေလုံးမှန်းမှာကျွန်တော်တို့ဒီမှာဆိုးရွားနေတဲ့ MOU ထူထားတဲ့4,200ကျော်သူတို့ပို့မယ်ဒါကကျွန်တော်တို့အတွက်ကအင်မတန်မှကြီးမားတဲ့အခွင့်အရေးပဲတကယ်လို့များဒီမှာဆိုးရွားနေတဲ့ရှေ့ကျောင်းအလုပ်သမားတွေပေါ့ဒီမှာနိုင်ငံသားတွေကိုစိတ်ကောင်းစည်ရနာမှတကယ်ရှိတယ်တကယ်အကာအကွယ်ပေးနေတယ်ဆိုလို့ရှိရင်ဒီနေ့အချိန်မှာအမှန်တမ်းမှဖြည်းဖြည်းချင်းချင်းလုံနိုင်တဲ့အခြေအနေကိုကျွန်တော်နေနဲ့ပြောလို့ရတယ
်အလုတ်သမားတွေအပေါ်မြန်မာအစိုးရဘက်ကလှုပ်ဆောင်ပေးမှုအားနည်းတာစိတ်ဝင်စားမှုမရှိသလိုဖြစ်နေတာဟာတကယ်တကယ်ပြောရမယ်ဆိုရင်တော့ဒီအလုတ်သမားတွေကနိုင်ငံတော်အတွက်အခွင့်အရေးတွေလည်းအများကြီးရှာပေးနေတာပဲလေဆိုတော့ဒီလိုအခုလိုမျိုးရော့ရော့ရဲဖြစ်နေတာကဗဟိုအစိုးရနိုင်ငံတော်အကြီးအကဲတွေဘက်ကအားနည်းချက်ရှိတာလားဒါမှမဟုတ်လည်းအောက်ခြေဝန်ထမ်းတွေဆိုကြပါစို့ထိုင်းဆိုလို့ရှိရင်ထိုင်းမှာရှိတဲ့မြန်မာတန်ရုံမှာရှိတဲ့ဝန်ထမ်းတွေဘက်ကစိတ်ဝင်စားလှုပ်ဆောင်ပေးမှုတိတိကျကျလှုပ်ဆောင်ပေးမှုအားနည်းတာလားဘယ်အဆင့်မှာကျွန်တော်တို့အဆက်အသွယ်ပြတ်နေတာလဲခင်ဗျာ
အဓိကတော့ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ကတော့အရင်တည်းကကျွန်တော်တို့ကဒီစစ်အုပ်ချုပ်ရေးစစ်အာဏာရှင်စစ်အစိုးရတွေရောဒါအပြင်ပြောလာတဲ့အခြေအနေရှိတာကိုဟိုတဖြည်းဖြည်းနဲ့တော့နည်းနည်းတော့တုံ့ပြန်လာလည်းရှိမယ်ဟိုလက်ရှိအနေထားမှာတော့အဓိကတာဝန်ရှိဆုံးကတော့ပြည်တော်စုအစိုးရပေါ့ပြည်တော်စုအစိုးရကဟိုစနစ်ကျတဲ့ဘူဝါဒတွေကိုချမှတ်မယ်အခါတည်းမှာလည်းအဲ့ဒီဘူဝါဒတွေကိုအကောင့်ထဲပေါ်တဲ့လူတွေကိုလည်းသူတို့ပြန်ကြည့်ချက်မယ်ဆိုလို့ရှိရင်တော့ဒီကျွန်တော်အစိုးရပြောတဲ့ဒီစစ်တပ်နာတွေဟိုမရှိနိုင်ဘူးနပိုင်းပေါ့ကိုကိုတိုင်ကမလုတ်တတ်ဘူးဆိုလို့ကျွန်တော်မှပဲလုတ်တတ်တဲ့ယူပုံကိုအဖွဲ့ကြီးတွေမြန်မာပြည်မှာဟောပြပတ်မှာအများကြီးရှိတယ်အဲ့ဒီတွေအခုဒီနေနဲ့ကလူပေါင်းဟိုတန်ပေါင်းများဆိုတော့ဒီဘက်နိုင်ငံမှာလာလုတ်ပြီးတော့ချုံခံနေတဲ့လူတွေဆိုတော့သူတို့တွေနဲ့ခီးတိရောအကာအကွယ်ပေးတင်တယ်အစိုးရကပြောသလိုပေါ့သူတို့ဒီမားတွေကဟိုငွေကြီးပဲရှာပေးတာမဟုတ်ဘူးဤပညာနဲ့အတွေ့အကြုံသူတို့ဒီမှာရတဲ့အတွေ့အကြုံဤပညာတွေသူတို့ဘဝတွေအသက်တွေနဲ့ရှင်းပြီးတော့လေ့လာပြီးတော့ကျွန်တော်မြန်မာနိုင်ငံခွင့်ပြုတိုးတက်ဖို့အများကြီးသူတို့အထောက်အကူဒီဆော်ရွက်တွေကဖြစ်တယ်။ဒါကြောင့်အဲ့ဒီလူတန်းစားကိုစဉ်းစားလိုက်အကာအကွယ်မပေးတာကျွန်တော်တို့လည်းလုံးဝကိုစဉ်းစားလို့မရအောင်လား။အစိုးရအနေနဲ့ထိထိရောက်ရောက်အကာအကွယ်ပေးတဲ့အခြေအနေရောက်ပြီလို့ကျွန်တော်အနေနဲ့ပြောချင်တယ်ဟုတ
်ကဲ့။အဲ့ဒါကတော့ထိုင်းနိုင်ငံအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းရဲ့အမှုဆောင်ညွှန်ကြားမှုဥထုချစ်ကိုကိုဇော်ဝင်းလည်းဆက်သွယ်မိပြန်ခဲ့တာပါ။အခုတစ်ခါရန်ကုန်ကဒီတကြံအကျိုးအခြေအနေတွေကိုကြည့်ရအောင်ပါ။ရန်ကုန်မြို့မှာတကြံမန္တတတွေကိုအရင်နှစ်တွေကထက်တိုးမြင့်ပြီးတော့ခွင့်ပြုထားပြီးစီစီကာကာကျင်းပဆောင်ရမယ်လို့တာဝန်ရှိတဲ့သူတွေကပြောပါတယ်။တန်ကျက်ဖြောပြေးအဖွဲ့တွေကိုလည်းမြန်မာစစ်တပ်နဲ့ပတ်သက်တာတွေပြင်အမျိုးဘာသာသာသနာထိခိုက်နစ်နာစေမဲ့တန်ကျက်တွေကလွှဲလို့ လွတ်လပ်လပ်လုပ်ပိုင်ခွင့်ပြုထားတယ်လို့တန်ကြပ်ဖွဲ့တွေကပြောပါတယ်ဒီအကြောင်းကိုထက်အောင်ခန့်ရှင်းပြပါလိမ့်မယ
်မြမရွာတကြံပွဲတော်မချခင်ရပိုင်တွင်မှာပဲကြောက်တော်မှာဖြစ်တယ်လို့တကြံငွေသက်တွေကိုနေရာတိုင်းတွေ့နေရပါပြီတကြံမန္တတွေကိုနေရာတော်တော်များများမှာတွေ့နေရပြီဖြစ်တယ်လို့ပြီးခဲ့တဲ့နှစ်ကတကြံမန္တခွင့်ပြုခဲ့တာ16ခုလောက်ပဲရှိပြီးဒီနှစ်မှာတော့မန္တတွေကိုတိုးမြှင့်ခွင့်ပြုပေးခဲ့ပါတယ်မန္တတီစောက်ခွင့်ပြုရတဲ့ပတ်သက်လို့ရန်ကုန်မြို့တော်စီပင်သားရေးကော်မတီတွဲဖက်အတွင်မူဦးတန်းကအခုလိုပြောပါတယ
်ကျွန်တော်တို့ကဒီနေ့ခွင့်ပြုကိုတို့လျှောက်ထားခွင့်ပြုခဲ့တာကမနစ်ကတဲ့များပါတယ်ဆက်တက်နေရများပါတယ်ကျွန်တော်ကခွင့်ပြုလို့စောက်တာအကြီးရ6ခုနဲ့အလက်က10ခု16ခုပဲမနစ်ကတော့ခွင့်ပြုခဲ့ပါတယ်ဒီနေ့က36နေရာအခု19ခုထုတ်ပြီးပြီဆိုတော့တော်မဆွေတော့မနစ်ကလည်း7ခုတော့ပို့တယ်နော်အခုတို့ကျန်တာတွေကလာထုတ်ပါပါဒီမနေ့ပြင်တပတ်ကလောက်လာထုတ်ကြမှာတနေ့တည်းနေ့ဒီကန်တကြနဲ့တကယ်မြမရွာရင်ကျေးမှုနဲ့ညီဒီကန်တကြလည်းဖြစ်အောင်အလုံးပြေလောပါပါနဲ့နေ့တစ်ကိုကြော်ဖြတ်နိုင်ဖို့အတွက်အလုံးဖက်ဖက်ကတော့စီပြင်ထားတာပါလေနော်လုံချုံရေရောစီကန်တိန်နေရေးပိုင်းရောဒါတွေအလုံးကျွန်တော်တို့နေ့တကြဤမှန်ဆောင်ရွက်နေပါ
ရန်ကုန်မြို့မှာတော့အရင်နှစ်တည်းကနဲ့မတူပဲအင်းရလန်းလမ်းလျှောက်တကြံနဲ့မြကျွန်းသာလမ်းလျှောက်တကြံတို့ကိုကျင်းပမှလည်းဖြစ်ပါတယ်။ဒါကြောင့်လဲမန်နက်တွေကိုထတ်တိုးခွင့်ပြုတာဖြစ်ပါတယ်။အခုလိုမန်နက်တွေတိုးမြင့်ခွင့်ပြုပြီးလို့ဒီနေ့ရန်ကုန်တကြံပုံမစီကားလာမယ်လို့မျှော်လင့်နေကြပါတယ်။တကူးရေကစားမန်နက်တီထောင်သူကိုဇော်မင်းထွန်းက
ဒီနေ့မှာတော့ဝင်းကြီးတို့ဦးမင်းတန်းရတို့ဟိုပို့ပြီးတော့လိုလိုလားလားခွင့်ပြုထားတယ်ဆိုတော့အဲ့လိုမျိုးတွေရှိတယ်လေ။အဲ့လိုမျိုးတွေရှိရဆိုတော့အာနာပိုင်ဘက်ကခွင့်ပြုတာအများကြီးလဲပို့ပြီးတော့စီတတ်ပါတယ်အရင်တုန်းကဒီစီဝါရေးတကြံစီဝါရေးမတ်တပ်တကြံတွေအရန်ခိထွားတယ်ခိထွားတယ်အဲ့နောက်ပိုင်းမှာဟောဘောဈေးတွေအရန်ကြီးရလဲပါတယ်အဲ့လိုမျိုးတွေနဲ့တကြံဒီစီဝါရေးတက်တက်လို့လုတ်တဲ့ပုံစံမျိုးလိုပေါ့နော်တနေရာမှာစော့ပွက်လေးနဲ့တကယ်တကယ်တကြံဟိုနေရာနေတက်ပြီးတော့ကားနဲ့လာကြတဲ့လူတွေလည်းအဆင်မပြေဘူးမျိုးတဲကနေကိုယ့်ကိုတကြံအေးဆေးလေပတ်ချင်တဲ့လူတွေလည်းအဆင်မပြေဘူးအဲ့လိုမျိုးတစ်ခေတ်လည်းရှိခဲ့တယ်လေအခုကတော့လမ်းလျှောက်တကြံတွေရှိသွားတဲ့အတွက်အများကြီးအဆင်ပြေတယ်လို့ကျွန်တော်မြင်ပါတယ်ဟိုအေးကျွန်တော်တို့ကိုယ်တိုင်လည်းဟိုဒီမန္တလေးပုံမှာပဲနေတိုင်းနေမှာလည်းမဟုတ်ဘူးတချို့နေတွေမှာကျွန်တော်တို့လမ်းလျှောက်မယ်အဲတချို့နေတွေမှာကျွန်တော်တို့ရေပတ်မယ်တချို့ရက်တွေမှာကျွန်တော်တို့ကားနဲ့လင်းမယ်အဲ့လိုမျိုးဆိုပို့ပြီးတော့မြတ်မြတ်တတာဖြစ်သွားတယ်လို့ကျွန်တော်မြင်ပါတယ်ဒါကောင်းတဲ့လက္ခဏာတစ်ခုလို့တော့မြင်ပါတယ်ဟုတ်ကဲ့
အရင်ကတကြံမန္တကိုစီးပွားပြစ်ဆောက်လုပ်ခွင့်ပြုခဲ့ရတာကနေ NLD ရဲသားစုကတက်လာပြီးနောက်ပိုင်းမှာစီးပွားပြစ်တကြံမန္တတွေကိုဆောက်လုပ်ခွင့်လျှော့ချလိုက်ပါတယ်စီးပွားပြစ်မန္တတွေလျှော့ချပြီးနောက်ပိုင်းမှာရန်ကုန်တိုင်းစုအစီအစဉ်နဲ့လမ်းလျှောက်တကြံမန္တတွေကိုပြုလုပ်လာတာဖြစ်ပါတယ်မြမရွာတကြံမှာတန်ကျက်ဖြော်ပြရိုင်းနဲ့ပတ်သက်ပြီးရန်ကုန်တိုင်းတကြံတချင်းတန်ကျက်စီစီကြက်မရေးကော်မတီကတန်ကျက်စာသားတွေကိုအလွယ်တကူခွင့်ပြုထားပြီးမဲ့အမျိုးပါတာသာသနာပြင်တက်မတော်နဲ့ပတ်သက်တဲ့တန်ကျက်စာသားတွေကိုတားမြစ်ထားတယ်လို့အွန်လိုင်းလေတံကုန်တန်ကျက်အဖွဲ့ကကိုထွန်းကျော်ဟန်ကပြောပါတယ
်။အဲ့ဒီတော့တတိကတော့တို့သိတာတို့တားမြစ်တာလားခုနကပြောတယ်ဘာသာသာသနာရေးရဲ့အဲနိုင်ငံရေးဆိုတော့မှတို့ကဘယ်လိုကောင်းလဲစီတူတင်နဲ့ဆိုရဆိုတော့တို့ကိုတို့တကယ်မှဆိုတော့တို့ဖဲ့တာပါတယ်။ဟိုဝင်လည်းကဒီဆိုရဟိုအမတ်တွေကြောင်ဖဲ့တာပါတယ်။ဒါပေမဲ့တို့ကတော့တို့ဖဲ့ရင်ဆိုတော့ခွင့်ပြုတယ်ကိုရင်ပြောရရင်တော့တက်ကိုမရှိမရှိသေးချင်တာတက်ကိုဖြစ်လို့တက်ကိုတီးလို့ရှိရင်တို့ရှင်းရလို့တန်တဲ့ပတ်သက်တာရင်တော့အဲ့ဘာသာဘာသာသာသနာပေါ့
ရန်ကုန်မြို့ပြင်တခြားမြို့ကြီးတွေမှာလည်းမြမယူရတကြံပွဲတော်ကျင်းပဖို့ပြင်ဆင်နေကြပါပြီ2018ခုနှစ်မှာမန္တလေးမြို့မှာစတင်ခဲ့တဲ့လမ်းလျှောက်တကြံဆိုရင်လည်းအခုဆိုတခြားတိုင်းနှစ်ပြည်နယ်တွေမှာပါစတင်ကျင်းပနေပါပြီပြီးပတိန်စတဲ့မြို့ကြီးတွေမှာပထမဆုံးချိန်လမ်းလျှောက်တကြံပွဲတော်ကိုစီကားတိုက်မြစ်စွာကျင်းပဖို့စီစဉ်နေကြပါပြီခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
view American တာမြန်မာပိုင်းက2019ခုနှစ်ဧပြီလ9ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုတိုက်ရိုက်ဆက်ပြီးတော့ထုတ်လွှင့်နေပါတယ် VOA ရဲ့ Facebook စာမျက်နှာကလည်းအချိန်နဲ့တပြေးညီဖမ်းယူနားဆင်လို့ရပါတယ်အခုဒုတိယပိုင်းမှာဆက်ပြီးကြားမယ်ထင်ပါဆိုရင
်စိတ်ထဲမှာအရင်မမျှော်မှန်းထားပေမဲ့လို့လေတကယ်တမ်းရားလိုက်တဲ့အတွေ့အကြုံတွေကြတော့လေဒီ certificate ဆိုတာထက်ပိုတယ်ပေါ့နော်
အမေရိကန်မှာ Fulbright ပညာသင်အစီအစဉ်နဲ့ရောက်နေတဲ့မနှင်းလက်ကသူ့ရဲ့အတွေ့အကြုံတွေကိုပြောပြနေတာပါအပြည့်စုံကိုခဏလေးကြားလို့ရှင်ကြားပါလိမ့်မယ်အင်ဒိုနီးရှားရဲ့စားအုံးစီဥရောပကိုတင်သွင်းမှုမှာကြုံနေရတဲ့ခက်ခဲတွေကိုလည်းစီးပွားရေးစီစဉ်မှာနားဆင်ရပါဦးမယ်လောဆယ်တော့ဒီနိုင်ငံတကာသတင်းမီဒီယာမှာတွေ့ရတဲ့မြန်မာပြည်ဆိုင်ရာဖော်ပြချက်တွေကတချို့ကိုကောက်နှုတ်ပြီးတော့မူရင်းအပေါ်မပြတ်ကိုဝင်းမင်းနဲ့မတ်အင်ဂျင်နိုင်တို့ပြောပြကြပါလိမ့်မယ
်ဟုတ်ကဲ့ပါမြန်မာနိုင်ငံမြေယာပြဿနာကြောင့်မြေဆုံးရသူများဆိုတဲ့ခေါင်းစဉ်နဲ့မြေလူမြေလက်မြေရိုင်းဥပဒေပြင်ဆင်မှုတကြောင်မကြခင်မြေအားဆုံးရတော့မဲ့သူတွေစိုးရင်ချက်နဲ့အစိုးရဘက်ကမစိုးရင်ရအောင်ပြင်ရှင်းထားတာတွေမရှင်းမလင်းဆက်ဖြစ်နေတာကိုဧပြီ10ရက်နေ့ထုတ် Frontier မြန်မာသတင်းစင်ကဖော်ပြလိုက်ပါတယ်မနှစ်စက်တင်ဘာ17ရက်နေ့ကပြဋ္ဌာန်းလိုက်တဲ့ဒီမြေလူမြေလက်မြေရိုင်းဥပဒေပြင်ဆင်ချက်အရအခုမတ်လ17ရက်နေ့နောက်ဆုံးထားပြီးလက်ရှိလုပ်ကိုင်နေတဲ့မြေအားတွေကိုမှတ်ပုံတင်မလျှောက်ရင်ဒါမှမဟုတ်ရှောက်ထားချက်ပယ်ချခံရရင်ကျူးကျော်သူအဖြစ်မောင်းထုတ်ရေးယူခံရမယ်လို့ဖော်ပြထားကြောင်းဆောင်းမရှင်ဘန်ဒန်နတ်နဲ့ကျော်ရဲလင်းတို့ကဆိုပါတယ်ဆောင်းမရှင်တွေကဆက်ပြီးအခုလိုမြေယာမှတ်ဖို့တင်လျှောက်ဖို့လိုအပ်တဲ့အထောက်အထားတွေကလက်ရှိမြေဥဖလာလုတ်ကိုင်နေတဲ့လယ်သမားအများစုအထူးသဖြင့်တိုင်းရင်းသားလယ်သမားတွေမှာလုံးဝမရှိတာကြောင့်မလျှောက်ခဲ့တဲ့လယ်သမားအများအပြားတွေ့ခဲ့ရတဲ့သူတို့အနေနဲ့မြေယာတွေဆုံးရေးယူခံရမှာစိုးရိမ်နေကြတယ်လို့ထောက်ပြထားပါတယ်ဒါပေမဲ့အစိုးရရဲ့စိုက်ပျိုးရေးမြေယာစီမံခန့်ခွဲမှုနဲ့စည်ရင်ဦးစီးဌာနကသူညဉ့်ကြိုင်မှုဥလွှမ်းမှုကဒီဥပဒေပြင်ဆင်မှုကရင်းနှီးမြှုပ်နှံမှုပုံမှုဆွဲဆောင်ရေးအတွက်ဘယ်မြေတွေကသုံးလို့ရမယ်ဆိုတာဆုံးဖြတ်နိုင်ဖို့အဓိကဖြစ်ပေမဲ့လယ်သမားတွေအတွက်သူတို့မြေကိုတရားဝင်အကာအကွယ်ရဖို့အခွင့်အလမ်းလည်းဖြစ်တယ်သူတို့ကမြေမှတ်ပုံမတင်တာကြောင့်အခုလိုနောက်ဆုံးရသတ်မှတ်ပြီးတွန်းအားပေးရတာပါလို့ပြန်ဖြေကြောင်းဖော်ပြထားပါတယ်ဒါအပြင်အခုအချိန်မီမြေယာမှတ်ပုံမတင်လို့မောင်းထုတ်ခံအရေးယူရမှာကိုစိုးရိမ်နေကြတာကိုဖြစ်ရှင်းတဲ့အနေနဲ့မအားတဲ့ကြားကဆောင်းမရှင်တွေကိုအချိန်ပေးတွေ့တဲ့ဥလွှမ်းမှုကအခုနောက်ဆုံးသတ်မှတ်ရကျော်သားပေမဲ့မှတ်ပုံမတင်ရသေးတဲ့သူတွေကိုတရားစွဲဖို့လုံးဝမရှိဘူးလို့ရှင်းရှင်းလင်းလင်းဖွင့်ပြောခဲ့တယ်လို့ဆိုပါတယ်။ဒါအပြင်အစိုးရပါတီ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ကဗဟုလုံမှုဆောင်အဖွဲ့ဝင်နဲ့လွှတ်တော်မှလည်းဖြစ်တဲ့ဦးအောင်ကျင်းညွန့်ကလည်းလယ်သမားတွေရဲ့စိုးရိမ်ချက်ကိုအလေးနက်ထားပြီးဒီဥပဒေပြင်ဆင်မှုကိုထပ်ပြင်ဖို့လုပ်နေတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နဲ့အလို့ရှုံနေလို့ဒီကိစ္စနှောင့်နှေးခဲ့ရတယ်။ဒါပေမဲ့လက်တလော့ရေးယူဖို့ကတော့လုံးဝမရှိသေးဘူးလက်ထွေလုတ်ဖို့လိုတဲ့နေဥပဒေကမထွက်သေးပဲရေးနေတုံးသာရှိတယ်လို့ပြောတာကိုကူကားထားပါတယ်ဒါအပြင်ဥအောင်ကျင်းညွန့်ကပဲတကယ်ကဥပဒေပြင်ဆင်မှုအသစ်မှာတင်ခဲ့တုန်းကတော့နောက်ဆုံးသတ်မှတ်ရက်ကိုနေဥပဒေထွက်လာတဲ့နောက်သမရမိတ်ထုတ်ပြန်ပြီး6လလို့နားလည်ခဲ့ပေမဲ့ဘာသာစကားအရေးသားမှာနည်းနည်းအားနေသွားပြီးအခုလိုမရှင်းမလင်းရှုပ်ထွေးသွားတာလို့ပြောခဲ့ပေမဲ့လက်ရှိအချိန်တွေကဒီဥပဒေပြင်ဆင်မှုကိုဘလို့အကောင့်ထဲဖော်မယ်ဆိုတာကိုသူတို့ကိုယ်တိုင်မရှင်းသေးဘူးလို့ဆောင်းပါရှင်တွေကညီကုံချုပ်ထားပါတယ်ခင်ဗျာ
။နောက်တဲ့င်းကတော့မြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုဖြစ်နေတုံးလားဆိုတဲ့ခေါင်းစဉ်နဲ့မြန်မာအစိုးရဟာဒီလူမျိုးတုံးပြဿနာအပြင်ဒီမိုကရေစီအတွက်ပါအလေးနက်မရှိဘူးလို့ Interpress Service IPS တည်င်း agency ကဧပြီလ6ရက်နေ့မှာဖော်ပြခဲ့ပါတယ်။ဆောင်းပါရှင် Hyder Khan ကကုလသမဂ္ဂအချက်လက်စုံစမ်းရေးကော်မရှင်ရဲ့မနှစ်နှစ်ကုန်ပိုင်းကအစီရင်ခံစာနဲ့ဒီနှစ်နှစ်ဆန်းပိုင်းကအစီရင်ခံစာတွေမှာအခုလိုရိုဟင်ဂျာမွတ်စလင်တွေကိုလူမျိုးတုံးတပ်ဖြတ်နေတာတွေကမရက်သေးဘူးလို့ဖော်ပြခဲ့ကြောင်းထောက်ပြလိုက်ပါတယ်။ဒါအပြင်ဒီကုလစုံစမ်းရေးကော်မရှင်ဥက္ကဋ္ဌမာဇူကီဒရူစမန်ကလည်းရိုဟင်ဂျာဒုက္ခသည်တွေဘင်္ဂလားဒေ့ရှ်ကိုစပ်ပြေးနေတုန်းပဲမြန်မာပြည်ထဲကျန်နေသေးတဲ့ရိုဟင်ဂျာ2,000ခွဲကနေ4,000လောက်ဟာလည်းပြင်းထန်တဲ့ဖိနှိပ်ကန့်သတ်မှုတွေဆက်ခံစားနေရဆဲဖြစ်တယ်လို့ပြောတာကိုကိုးကားထားပါတယ်။ဒါအပြင်မြမလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးစုံစမ်းစစ်ဆေးရေးမှူးရဟီလီကလည်းမြမအစိုးရခေါင်းဆောင်ဒေါအောင်ဆန်းစုကြည်အနေနဲ့ငြိမ်းချမ်းရေးနိုဘယ်ဆုရပြီးသူကိုယ်တိုင်လူခွင့်ရေးအတွက်တက်ကြွလှုပ်ရှားခဲ့ပေမဲ့မြမတက်မတော်ကအခုလိုလူခွင့်ရေးကြီးကြီးမားမားချိုးဖောက်နေတာကိုလုံးဝမျက်ကွယ်ပြုထားတယ်။သူပြောခဲ့တဲ့ဒီမိုကရေစီအခွင့်အရေးတွေပြည်သူတွေရအောင်ဖော်ဆောင်ဖို့လဲဆန္ဒရောစွမ်းရည်ပါမရှိဘူးလို့ဝေဖန်ထားတာကိုကိုးကားဖော်ပြထားပါတယ်ရှင်။
ပြောရှိမှာပြော
ပြောင်းလဲရမယ်ဆိုတဲ့ကြေကြော်တာနဲ့လူလူရဲ့တခဲနဲ့ရွေးကောက်ခံရတဲ့ energy အစိုးရအာဏာရလာခဲ့တာအခု April လမှာဆိုရင်တော့3နှစ်တင်းတင်းပြည့်ပါပြီ3နှစ်တာအစိုးရရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးတော့အခုလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစည်းအဝေးမှာသုံးသပ်အကဲဖြတ်ကြရအောင်ပါဒါပြင်ဒီ energy party နဲ့ပတ်သက်လို့လူလူရဲ့မျှော်လင့်ချက်လူလူရဲ့ထောက်ခံချက်အရင်ကတည်းကဆိုရင်ပိုပြီးတော့အားကောင်းလာသလားကြာဆင်းလာသလားသရရှင်တွေအမြင်ကိုလည်းသိကြပါတယ်ပါဝင်စင်းတွေမိမြလူသူတွေ VOA မြန်မာပိုင်းထံကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင်ဒဲရဲ့လီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုမိကုန်းကိုစာလိုက်ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းဖုန်းနံပါတ်က12923822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်စင်းတွေမိမြကြမဲ့တော်ရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
အင်္ဂါညတရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးနားဆင်ကြပါဦးလို့တိုက်တွန်းလိုက်ပါတယ်ခင်ဗျာမနေ့ခင်တိုင်းတင်ဆက်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာစီစဉ်လက်ရောက်ပါပြီ American Indian အသုံးနှုန်းတွေကိုဒေါ်လာတန်းကမနေ့တိုင်းပုံမှန်တင်ဆက်ပေးနေပါတယ
်မစ်ဆွေတူကအပြင်စားတောက်ဆိုင်မှာသွားစားကြပါစို့လို့ဆိုရင်ဘယ်သူကကျွေးမယ်ဆိုတာကတော့ရှင်းပါလေအများအဖြစ်ကတော့သွားစားဖို့ခေါ်သူကကျွေးမယ်လို့နားလေကြပါလိမ့်မယ်ဒါပေမဲ့လို့မိတ်ဆွေ၃လေးဦးစုပြီးစားတော့ဆိုင်မှာသွားစားကြမယ်ဆိုရင်ကိုအားလုံးစားပြီးတောက်ပြီးလို့စပွဲတို့ကကြက်တင်တဲ့ငွေဖြတ်ပိုင်းလာချတဲ့အခါဘယ်သူကငွေထုတ်ပေးမလဲတူဦးကတော့အားနာလို့ဖြစ်စေစိတ်နာကောင်းလို့ဖြစ်စေကျွန်တော်ကျမပဲပြီးလိုက်မယ်လို့ပြောရင်ပြောပါလိမ့်မယ်ဒီလိုအခြေအနေမျိုးမှာအင်္ဂလိပ်လိုဘယ်လိုတုံ့နှုံးပြောဆိုမလဲပြောနိုင်တဲ့အသုံးတစ်မျိုးက
Let me pick up the tab
နောက်တစ်ခါနားဆင်ကြည့်ကြရအောင
် Let me pick up the tab
ဒီနေရာမှာနောက်ဆုံးစကားလုံးဖြစ်တဲ့ TAB tab ကတော့ဘန်စကားဖြစ်ပြီးစားတောက်ဆိုင်ဒါမှမဟုတ်အယောင်ဆိုင်ဆိုင်ကကြတဲ့နဲ့ငွေပြေစာဖြတ်ပိုင်းကိုဆိုလိုတာဖြစ်ပါလေကိုကကျွေးမယ်လို့ဆိုရင်နောက်တစ်မျိုးပြောနိုင်တာကတော့
Let me foot the bill for this.
Now, ta na sin chi ja ya aw.
Let me foot the bill for this.
De be ga ro jama pi pya si su da be phit par de. Di niya ma foot foot ga kriya a ni ne tong tha da phit pi bans ga de be ga ro site thau pi de tabor be phit par de. Tatiya de myu pyo nai da ga ro
Let me. It's my treat.
Now, ta na sin chi ja ya aw.
Let me. It's my treat.
De be ga ro ကျမကျွေးပါမယ်ဆိုတာပဲဖြစ်ပါတယ်ဒီနေရာမှာ TREAT treat ကအတိအပင်မျိုးမျိုးရှိပါတယ်စိတ်ချမ်းသာရအောင်ကျွေးတာမွေးတာလက်ဆောင်ပေးတာစသဖြင့်ကိုညှီညွှန်းပြောဆိုတာဖြစ်ပါတယ်စားတောက်ဆိုင်သွားလို့ဘယ်သူကကျွေးမလဲအနောက်နိုင်ငံမှာလို့ကို့အတွက်ကိုပေးကြဂျေဆိုရင်ရောဘယ်လိုပြောမလဲ
Dutch treat
နောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Dutch treat
Dutch treat အစားနောက်ထပ်ပြောလို့ရတဲ့အသုံးတစ်မျိုးက
Go Dutch
နောက်ထပ်နားဆင်ကြည့်ကြရအောင
် Go Dutch
ဒီနေရာမှာ DUTCH Dutch ကဘေးကလာတယ်လေ Holland နိုင်ငံသား Dutch ကလာတာဖြစ်ပါတယ်လွန်ခဲ့တဲ့နှစ်ပေါင်း300ကျော်က British နဲ့ Dutch တွေဟာစစ်ပွဲကြီးတွေဆင်နွှဲခဲ့ကြတယ်ဆစ်ဖြစ်တယ်ဆိုရင်ပဲရန်ဆောင်ကြတော့တာပေါ့ရှင်ဒါကြောင့်မို့အင်္ဂလိပ်မှာ Dutch ဆိုတဲ့စကားလုံးဟာနိုင်ပြောတာစော်ကားတဲ့သဘောရောက်ပါလေအဲ့ဒါကတော့ထူစင်ကပေါ့ဥပမာ courage ဆိုတဲ့တတ္တိကို Dutch နဲ့တွဲပြီး Dutch courage လို့ဆိုရင်တော့တတ္တိကြောင်းတာကိုဆိုလိုပါလေဥပမာသူကအရက်မှုမှတတ္တိရှိတာဆိုရင် Dutch courage လို့ပြောလို့ရပါတယ်ရှင်ဒါကြောင့်မို့လို့ treat ဆိုတဲ့ကျွေးမွေးတာမျိုးစိတ်ချမ်းသာတာမျိုးနဲ့ Dutch ကိုတွဲပြီးသုံးတဲ့ Dutch treat လို့ဆိုရင်တော့ကျွေးတော့ကျွေးပါရဲ့ရှင်ကိုစားတာအတွက်ကိုပေးကြီးဆိုတဲ့သဘောရောက်ပါလေတော်ရရှိများကိုဒီနေ့မိနစ်တွေတင်ပြခဲ့တယ်အင်္ဂလိပ်အသုံးနှုန်းတွေထဲမှာကိုကစိုက်ပြီးတော့ကျွေးမယ်ဆိုရင်ပြောလို့ရတာက
pick up the tab
နောက်တစ်မျိုးက
foot the bill
နောက်ထပ်ပြောနိုင်တဲ့တစ်မျိုးက
it's my treat
ကိုစားတာကိုကိုပေးကြီးဆိုရင်တော့
dutch treat
နောက်တစ်မျိုးပြောနိုင်တာက
Go Dutch.
လို့ပြောနိုင်ပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးမဲ့ဖြစ်ပါတယ
်။ဒေါ်လာလတ်တန်းစီစဉ်တဲ့ American EDM အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာကိုကြားခဲ့တာပါအခုတော့ပတ်စင်စီးပွားရေးကဏ္ဍလက်ရောက်ပါပြီစွန့်အင်အသုံးပြုမှုအတွက်ဥရောပသမဂ္ဂ EU ရဲ့စီးမင်းစစ်ကစီကံအစ်တကြောင့်အင်ဒိုနီးရှားရဲ့စားအုံးစီတင်ပို့မှုပေါ်မှာစူးစူးဝါးဝါးတက်ရောက်မဲ့အနေအထားတွေရှိနေပါတယ် EU ဘက်ကအခုလိုမျိုးတရားဝင်လှုပ်လာရင်ကမ္ဘာကုန်သွယ်ရေးအဖွဲ့ကိုတိုင်ကြမယ်လို့လည်းအင်ဒိုနီးရှားကပြောထားပါတယ်စားအုံးစီတင်သွင်းမှုကိုရှော့ချရေးလှုပ်လာတဲ့ EU နဲ့အင်ဒိုနီးရှားအကြားကကုန်သွယ်ရေးဆွေးနွေးညှိနှိုင်းမှုတွေကိုဒီသတင်းပတ်စီးပွားရေးကဏ္ဍမှာမတ်သိန်ကြီးထိုက်ကပြောပြပါလိမ့်မယ်
ဥရောပမှာပြန်ပြင်းပြင်းစွန့်ရည်အသုံးပြုဖို့တိုးလာရေးရွယ်ပြီးဥရောပကော်မရှင်က2018ခုနှစ်ဇွန်လထဲမှာလုပ်ငန်းစဉ်သစ်တစ်ခုကိုချမှတ်ခဲ့ပါတယ် EU ရဲ့ပြန်ပြင်းပြင်းစွန့်ရည်ဆိုင်ရာညွှန်ကြားချက် RED II နဲ့ဥရောပသမ္မတကမတ်လ13ရက်နေ့မှာတော့ဇီဝလောင်စာထုတ်လုပ်ဖို့အသုံးပြုတဲ့ကောက်ပဲသီးနှံတွေဟာတဘာဝပတ်ဝန်းကျင်ကိုမထိခိုက်ဖို့မြေယာအသုံးပြုမှုကိုသွယ်ဝိုက်ပြောင်းလဲစေမှုကြောင့်တတော်ပြုံးတိမှုတွေလည်းမဖြစ်ရဘူးဆိုပြီးစံသတ်မှတ်ချက်အစ်တွေချမှတ်ခဲ့ပါတယ်။2008ခုနှစ်ကနေ2015ခုနှစ်အတွင်းတတော်ပြုံးတိမှုကိုဖြစ်စေတဲ့ကောက်ပဲသီးနှံတွေထဲမှာစီအုံးကထိတ်တန်းမှာပါဝင်နေတယ်လို့ EU ကပြောဆိုထားတာကြောင့်အင်ဒိုနီးရှားရဲ့အကြီးဆုံးပို့ကုန်တစ်ခုဖြစ်တဲ့စီအုံးကတဘာဝပတ်ဝန်းကျင်ကိုထိခိုက်စေတယ်လို့ယူဆချက်ဖြစ်ပါတယ်။ဒါကြောင့် EU ဘက်ကအင်ဒိုနီးရှားကနေစားအုံးစီတင်သွင်းမှုကို2024ခုနှစ်ဇန်နဝါရီလမှာတဖြည်းဖြည်းချင်းစပြီးရှော့ချသွားမှာဖြစ်ပါတယ်။ဥရောပသမ္မတဘက်ကစားအုံးစီနဲ့ပတ်သက်ပြီးစံသတ်မှတ်ချက်အစ်တွေချမှတ်လိုက်တဲ့အပေါ်အင်ဒိုနီးရှားစားအုံးစီအဖွဲ့ကြီးရဲ့ဥက္ကဋ္ဌဂျိုကိုစူပရီယိုနိုကအခုလိုမေးခွန်းထုတ်ပါတယ်
။ဒီစီညာကန်ပရကဆန်အက္ကန်မွန်ဘူဝတ်kriteria yang diskriminatif kan gitu ya
မြေယာအသုံးပြုမှုကိုသွယ်ဝိုက်ပြောင်းလဲစေမှုလို့ရည်ညွှန်းပြီးဒီကိစ္စအတွက်စားအုံးစီကအန္တရာယ်ရှိတယ်လို့ပြောထားပါတယ်သူတို့ဘက်ကဒီလိုချင်းကပ်ဆုံးဖြတ်မှုကရှင်းရှင်းလင်းလင်းမရှိဘူးလို့ကျွန်တော်မြင်ပါတယ်ဒီလှုပ်ထုံးလုံကြီးကလည်းခွဲခြားဆက်ဆံမှုလို့ပဲကျွန်တော်ယုံကြည်ပါတယ
်အင်ဒိုနီးရှားစားအုံးစီအဖွဲ့ကြီးရဲ့စိုးရိမ်ချက်ကိုအင်ဒိုနီးရှားအစိုးရဘက်ကသဘောတူပါတယ်အင်ဒိုနီးရှားစီးပွားရေးပူးပေါင်းဆောင်ရွက်ရေးဝန်ကြီးဒါမင်းနာဆူတီယန်ကတော့အခု EU ရဲ့စီးမျဉ်းစီးကံအစ်စ်ကြောင့်အင်ဒိုနီးရှားရဲ့စားအုံးစီစီတွေ EU ကိုတင်ပို့မှုမှာစိုးကျိုးတက်ရောက်စီမယ်လို့ပြောပါတယ် EU ရဲ့ဆောင်ရွက်မှုကခွဲခြားဆက်ဆံမှုဖြစ်တယ်လို့လည်းဝန်ကြီးနာဆူတီယန်ကဆွဆွဲပါတယ်စားအုံးစီပေါ်မှာအခုလိုစီးမျဉ်းစီးကံတွေတင်းကျပ်လို့ရတယ်ဆိုရင်လည်းအတူပူးပေါင်းဆောင်ရွက်ရမှာဖြစ်ကြောင်းပြောပါတယ်အင်ဒိုနီးရှားဘက်ကဒီကိစ္စကိုကမ္ဘာကုန်သွယ်ရေးအဖွဲ့ကြီး WTO ကိုတိုက်ကြားမှာဖြစ်ပြီးဒါမှလည်း EU ဘက်ကဆောင်ရွက်ချက်ကမျှတသလားဒါမှမဟုတ်လည်းသူတို့ရဲ့အကျိုးစီးပွားကိုကာကွယ်ဖို့တခြားအကြောင်းပြဆွဆွဲချက်တွေနဲ့လုပ်သလားဆိုတာရှင်းလင်းတော့မှာဖြစ်တယ်လို့ဝန်ကြီးနာဆူတျန်ကကြေညာချက်ထုတ်ပြောပါတယ်အင်ဒိုနီးရှားစားအုပ်စီကိုအိန္ဒိယကအများဆုံးတင်သွင်းနေတာဖြစ်ပြီးဥရောပကဒုတိယအကြီးဆုံးဈေးကွက်ဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ကဥရောပဈေးကွက်ကိုတင်ပို့တဲ့အင်ဒိုနီးရှားစားအုပ်စီတန်ချိန်တန်ပေါင်း 4.8 ထိစံချိန်တင်ရောက်ရှိခဲ့တယ်လို့အင်ဒိုနီးရှားစားအုပ်စီအဖွဲ့ကြီးရဲ့စီးရင်စရာတွေကဖော်ပြပါတယ်။2018ခုနှစ်အတွင်းဇီဝလောင်စာအတွက်တင်မဲ့တန်ချိန် 8 သိန်းလောက်တင်ပို့ခဲ့ရတာလို့အင်ဒိုနီးရှားစားအုပ်စီအဖွဲ့ကြီးရဲ့ဥက္ကဋ္ဌကပြောပါတယ်။အင်ဒိုနီးရှားစားအုပ်စီကဥရောပမှာဈေးကွက်ရှယ်ယာကြီးရရှိထားပေမဲ့အခုကိစ္စကတော့ဥရောပကိုစားအုပ်စီဘလောက်တင်ပို့တယ်လဲဆိုတဲ့အရေးတင်မဟုတ်တော့ဘူးလို့စူပီယူနိုကပြောပါတယ်
။ဒါရင်အင်ဒိုနီးရှားသူ bisa kita kan bisa dua hal kan pertama adalah ekspor beauty langsung
ဥရောပဈေးကွက်ကအခြားနိုင်ငံတွေအတွက်အကူအောက်အတခုဖြစ်လာမဲ့အရေးကကျွန်တော်တို့ရဲ့အကြီးအမားဆုံးစိုးရိမ်ချက်ပါ EU ဘက်ကကျွန်တော်တို့ရဲ့စားအုံးစီကိုပိတ်ပင်လိုက်ရင်အခြားနိုင်ငံတွေကလည်းအလားတူလိုက်လုလာမဲ့နောက်ပိုင်းတက်ရောက်မှုကိုကျွန်တော်တို့စိုးရိမ်ပါတယ
်ဥရောပသမ္မတဘက်ကဒီညွှန်ကြားချက်အပေါ်မှတ်ချက်ပေးနိုင်ဖို့နှစ်လတာအချိန်ပေးထားပြီးညွှန်ကြားချက်အပေါ်ဥရောပလွှတ်တော်နဲ့ဥရောပကောင်စီတို့ဘက်ကကန့်ကွက်ဖို့အချိန်ရမှာဖြစ်ပါတယ်ဒီစီးမျဉ်းသစ်ကိုအတည်ပြုပြီးဥရောပသမ္မတဘက်ကတရားဝင်ထုတ်ပြန်ပြီဆိုရင်တော့အင်ဒိုနီးရှားအစိုးရက ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီး WTO ကိုတိုင်ကြားမယ်လို့လဲစာအုပ်စီအဖွဲ့ကြီးရဲ့ဥက္ကဋ္ဌကပြောပါတယ်။အင်ဒိုနီးရှားအစိုးရနဲ့ရောတခြားသက်ဆိုင်သူတွေနဲ့ပါပွင့်ပွင့်လင်းလင်းဆွေးနွေးဖို့အတွက်အမြဲတမ်းတကားဖွင့်ထားတယ်လို့ EU ကကြေညာချက်ထုတ်ပါတယ်။စာအုပ်စီကိစ္စနဲ့ပတ်သက်ပြီးသက်ဆိုင်ရာ800အရှနိုင်ငံတွေနဲ့ဥရောပသမ္မတအကြားဆွေးနွေးညှိနှိုင်းနိုင်ဖို့အတွက်ပူးပေါင်းလုပ်ငန်းအဖွဲ့ဖွဲ့နိုင်ဖို့မျှော်လင့်ကြောင်းလဲEU ကပြောဆိုထားပါတယ်။စောင်းစီပေါ်မှာကန့်သတ်မှုတွေကိုလက်တုံပြတဲ့အနေနဲ့ဥရောပကုန်ပစ္စည်းတွေကိုသဘိမ့်မှောက်မယ်လို့အင်ဒိုနီးရှားအစိုးရကချိန်ချောက်ထားပါတယ်။ဒီကိစ္စကိုချိန်ချောက်နေုံနဲ့တော့ပြေလည်မှာမဟုတ်ဘူးလို့ပြောသူကတော့စီးပွားရေးနဲ့ဘန်ဒါရေးဖွံ့ဖြိုးမှုဆိုင်ရာအဖွဲ့ရဲ့ညွှန်ကြားရေးမှူးအနီဆရီဟာတာတီဖြစ်ပါတယ်။အင်ဒိုနီးရှားရဲ့စောင်းစီနဲ့ပတ်သက်ပြီးဆွဆွဲချက်တွေကိုဖြေရှင်းဖို့အကောင်းဆုံးနည်းလမ်းကသူတို့မှားနေပါတယ်ဆိုတာကိုဖော်ထုတ်သက်သေပြဖို့ဖြစ်တယ်လို့သူမကပြောပါတယ
်အီကော်နိုမီ itu akan berjalan kalau win-win solution atau saling menguntungkan itu prinsip dasarnya sebenarnya juga tidak hanya
အထောက်အထားချက်လက်တွေကိုသုံးပြီးဆွဆွဲချက်တွေကိုတန်းပြန်ရမှာပါဥပမာပြောရရင်ဒီလုပ်ငန်းတွေကတာဝန်ရှိသူတွေတဘာဝဝင်းကျင်ကိုမထိခိုက်တဲ့စောင်းစီအတွက်ထောက်ခံချက်ရရည်အတွက်ဆောင်ရွက်ကြရမှာပါလက်တုံပြန်ဆောင်ရွက်မှုကဘယ်သူ့ကိုမှအကျိုးရှိစေမှာမဟုတ်ပါဘူး။အင်ဒိုနီးရှားဘက်ကပစ္စည်းတွေကိုမဝယ်ဘဲနဲ့တပိတ်မှောင်ရင်ရောဆွဆွဲပြောဆိုတာတွေကရက်သွားပါမလား
။ဥရောပသမ္မတဘက်ကညွှန်ကြားချက်ကဇီဝထောင်စာတစ်ခုတည်းအတွက်သာဖြစ်ပြီးစောင်းစီအသုံးပြုမှုကတော့ဆေးဝါးအလှကုန်နဲ့စားသောက်ကုန်လုပ်ငန်းတွေအပါအဝင်တိတ်ကိုချေပြန့်တယ်လို့လဲဟာတာတီကပြောပါတယ်။အစိုးရအနေနဲ့စောင်းစီထုတ်လုပ်မှုမှာအမျိုးမျိုးပေါင်းများစွာဖွံ့ဖြိုးလာစေရည်အတွက်မူဝါဒချက်မှတ်ဆောင်ရွက်ရမယ်လို့လဲသူမကပြောပါတယ်။အင်ဒိုနီးရှားနဲ့ဥရောပသမ္မတတို့အနေနဲ့စီးပွားရေးမိတ်ဖက်ဆောင်ရွက်ရေးအလုံးစုံသဘောတူညီချက်ရဖို့2016ခုနှစ်ဇူလိုင်လကစလို့ညှိနှိုင်းနေကြတာပါ။ပြီးခဲ့တဲ့မတ်လတုန်းကဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲမြို့မှာခုနှစ်ချိန်မြောက်ဆွေးနွေးညှိနှိုင်းခဲ့ကြပါတယ်။နှစ်ဖက်အကြာဆွေးနွေးနေတဲ့စီးပွားရေးမိဖက်ဆောင်ရွက်ရေးအလုံးစုံသဘောတူညီချက်ဆွေးနွေးမှုတွေဟာစောင်းစီကိစ္စကြောင့်လည်းတက်ရောက်မှုရှိလာလိမ့်မယ်လို့အင်ဒိုနီးရှားစောင်းစီအသင်းရဲ့ဥက္ကဋ္ဌဆူပရီယူနိုကပြောပါတယ
်စီးပွားရေးပတ်စဉ်စီစဉ်ကိုမတ်တင်ကြီးထိုက်တင်ဆက်ခဲ့တာပါအခုတော့တုတ္တဆောင်လင်အမေရိကန်တခွင်လက်ရောက်ပါပြီ။နှစ်နိုင်ငံယဉ်ကျေးမှုဖလှယ်စီစဉ်တဲ့အမေရိကန်ပြည်တော်စုမှအခုရောက်ရှိနေတဲ့မတ်နှင်းလဲ့ရဲ့ Fulbright ပညာတော်သင်ဘဝအတွေ့အကြုံတွေအကြောင်းကိုကိုအောင်အောင်ကမေးမြန်းပြီးတော့တုတ္တဆောင်လင်ကုတ္တပတ်အမေရိကန်တခွင်စီစဉ်မှာတင်ဆက်ပေးထားပါတယ်။
မင်းင်းလေးကဒီအမေရိကန်ပြည်ထောင်စု Wisconsin ပြည်နယ်ရပါတော့ Wisconsin တက္ကသိုလ်မှာအကျောင်းလာတက်နေရလို့ကျွန်တော်တို့သိရပါတယ်ဆိုတော့ဟိုဘလူးအစီအစဉ်နဲ့ဟိုရောက်လာလဲဆိုတာကိုအရင်ဆုံးစပြီးတော့ပြောပြပေးအောင
်ဟုတ်ကဲ့ဟိုဟာကျွန်မအခုဒီ University of Wisconsin Madison ကိုရောက်လာတာကတော့ Fulbright Foreign Language Teaching Assistant လို့ခေါ်တဲ့ Scholarship Program လေးနဲ့ရောက်လာတာပါအဲ့ဒီ program လေးကကျမတို့ဒီ Fulbright scholarship program လေးအမျိုးအစားအများကြီးရှိတဲ့ထဲမှာကျမဟို program တစ်ခုပေါ့နော်သူကဘယ်လိုမျိုးလဲဆိုလို့ရှိရင်ဒီမြန်မာဘာသာစကားကိုဒီကတက္ကသိုလ်သက်ဆိုင်ရာတက္ကသိုလ်တစ်ခုခုမှာသင်ကြားပေးတဲ့အဲ့လိုမျိုး program လေးပေါ့နော်အဲ့တော့မြန်မာစာဆရာမအနေနဲ့ရောက်လာတာပါဟုတ
်ဆိုတော့ဒီမြန်မာစာသင်ကြားပေးဖို့အတွက်မြန်မာစာဆရာမအနေနဲ့ရောက်လာတယ်ဆိုတော့ကောဒီတက္ကသိုလ်မှာကိုကပြန်ပြီးတော့ဘာတွေလေ့လာဖို့အခွင့်အရေးရပါလဲ
ဟုတ်ကဲ့ဟိုတစ်ဖက်မှာလည်းကျမတို့မြန်မာစာဆရာမအနေနဲ့ရောက်လာသလိုမျိုးနောက်တစ်ဖက်မှာကျတော့လည်းကျမတို့ဘလို့အခွင့်အရေးတွေရလဲဆိုတော့ဟိုဆက်မစာတိုင်းမှာအတန်းနှစ်တန်းစီတက်လို့ရပါတယ်ရှင်အဲ့ဒီအတန်းနှစ်တန်းကတော့ဒါကိုစိတ်ဝင်စားတဲ့အဲ့လိုမျိုးဘာသာရပ်ကိုမစိုးပေါ့နော်ဘယ်ဘာသာရပ်ကိုမစိုးတက်လို့ရတယ်ဒါပေမဲ့လို့သူတို့ရဲ့ကန့်သက်ချက်လေးတစ်ခုရှိတာကဒီ scholarship program နဲ့လာတဲ့အတွက်ကြောင့်မို့လို့ဒီဘယ်ဆက်မစာမှာမစိုးဒီ first semester ပဲဖြစ်ဖြစ် second semester ပဲဖြစ်ဖြစ်အဲ့တခုခုမှာတော့ကျမတို့ American နဲ့ပတ်သက်တဲ့ဒီ ဟိုဘာသာရပ်လေးတစ်ခုတက်ပေးရတယ်ပေါ့နော်ဘာလို့လဲဆိုတော့ဒီ program ကလည်း cultural exchange program ဆိုတော့ကိုယ့်ရဲ့မြန်မာဘာသာစကားကိုယ့်ရဲ့မြန်မာ culture ကိုလည်းတွားပြီးတော့ဖြန့်ဝေသလိုမျိုးသူတို့ရဲ့ဒီ American နိုင်ငံရဲ့ culture နဲ့ literature အဲ့လိုမျိုးတစ်ခုခုဆက်ဆက်တာလေးကိုလည်းကိုကပြန်ပြီးတော့လေ့လာရတယ်ကျန်တဲ့ဟာကတော့ကိုကြိုက်တဲ့ကိုဝါသနာပါတဲ့အတန်းကိုတက်လို့ရတယ်ရှင
်ဘလို့အစီအစဉ်လေးကိုလေ့လာပြပါလဲ
program က10လ10လမှာမှသူက non degree program certificate ရမယ်ပေါ့နော်ဒါပေမဲ့လို့ဒီဟိုဘွဲ့လေ degree ကြီးမရပါမယ်လို့လေဟိုကိုရလိုက်တဲ့ experience တွေကလေဟိုအရန်ဟိုများတယ်ကျွန်မဆိုလို့ရှိရင်အခုဒီမလာခင်တော့ကအဲ့လိုမျိုးအဲ့လောက်ကြီး experience တွေကိုယ့်အတွက်ရလိမ့်မယ်လို့မထင်ထားဘူးပေါ့နော်ကိုပေါ့ပေါ့ပပပဲဩ native speaker ဆိုပြီးတော့မြန်မာစာသွားသင်ရတယ်ပေါ့နော်အဲတစ်ဖက်မှာလည်းကိုတက်ချင်တဲ့ဘာသာလေးတက်မယ်ပေါ့နော်ဟိုဘာသာရပ်လေးတက်မယ်အဲ့လောက်ပဲဟိုစိတ်ထဲမှာအရင်မမျှော်မှန်းထားပေမဲ့လို့လေတကယ်တမ်းရလိုက်တဲ့အတွေ့အကြုံတွေကြတော့လေဒီ certificate ဆိုတာထက်ပိုတယ်ပေါ့နော် English language နဲ့ပတ်သက်ပြီးတော့လေကိုယ့်ရဲ့ပို့ပြီးတော့အရင်တော့ထပ်ပို့ပြီးတော့ကောင်းလာတယ်လို့ကိုကိုကိုခံစားရတယ် confidence ပိုရှိလာတယ်အဲ့လိုပဲဟိုကျမတို့ဟို communicative skill မှာလဲ social dealing ဆိုလို့ရှိရင်လည်းဒါကိုအားကိုကိုပြီးတော့အားကိုရတဲ့အကြောင်းလို့ self confidence ကလည်းအရင်တော့ထပ်ပို့ပြီးတော့တက်လာတယ်ပြီးခဲ့တဲ့ fall semester တော့ကတော့ကျမတက်တဲ့အတန်းနှစ်တန်းကတန်းက introduction to qualitative research ပေါ့နော်ကျမဒီသူတည်တနာလောက်တောင်စိတ်ဝင်စားတဲ့အတွက်ကြောင့်မို့လို့အဲ့ဒီအကြောင်းလည်းပို့ပြီးတော့သိချင်တဲ့အတွက်ကြောင့်မို့လို့ဒီ research နဲ့ပတ်သက်တဲ့အတန်းတက်တယ်ပြီးတော့နောက်တစ်ခုကတော့ကျွန်မကိုယ်နိုင်ငံမှာဆိုလို့ရှိရင်လည်းအင်္ဂလိပ်စာသင်နေဆရာမဖြစ်တဲ့အတွက်ကြောင့်မို့လို့နောက်တစ်ပိုင်းက introduction to TESOL method ဆိုပြီးတော့ဟို English language ကို second လမ်းလာတဲ့အတွက်အဲ့လိုမျိုးဟိုကဖြစ်တဲ့သင်တဲ့ course ကိုတက်တယ်ပြီးတော့လို့ရှိရင်အခုဒီ semester မှာတော့ spring semester မှာတော့ဒါခုနကပြောခဲ့သလိုပဲ scholarship ရဲ့လိုအပ်ချက်အရကျွန်မ American identity 21st century literature ဆိုပြီးတော့ဒါ American ရဲ့ identity ကိုကျွန်မတို့ဒီ literature တွေရနေပြီးတော့ 21st century literature တွေရနေပြီးတော့ဟို focus လုပ်ပြီးတော့လေ့လာတဲ့အတန်းတက်တယ်
မြန်မာပြည်ကနေစပြီးတော့လာတယ်ဆိုကြတဲ့ကဟိုဒီအကြောင်းမှာသွားပြီးတော့ပညာသင်ယူ exchange အစီအစဉ်နဲ့ပေါ့လေသွားမယ်ဆိုတာမျိုးကိုသူတို့ကစီစဉ်ပေးတာလား
ဟုတ်ပါတယ်ရှင်ဟိုလေကျမတို့ဒီဟို American Embassy page မှာသူတို့ Fulbright scholarship နဲ့ပတ်သက်ပြီးတော့သူတို့ program တွေကျင်းညာတယ်ပေါ့နော်ကျမတို့နှစ်တိုင်း application form တွေအတွက်ကိုကျင်းညာတယ်အဲ့လိုကျင်းညာတဲ့စီမှာမှာကျမတို့ Fulbright ဆိုလို့ရှိရင်သူကဟိုဟာ foreign students အနေနဲ့ master program ရှိတယ်ပြီးသွားလို့ရှိရင်ကျမအခုလုပ်နေတဲ့လာရောက်တဲ့ Fulbrightforeign language teaching assistant ဆိုပြီးတော့ program ရှိတယ်အဲ့လိုမျိုးတခါလေးသူကစညာထားပြီးသားပေါ့เนาะဒီ application form မတင်ခင်ပါလေအဲ့တော့အဲ့ဒါအပေါ်မှာကိုကြိုက်နှစ်သက်တဲ့ကို scholarship tag ကိုကိုရွေးပြီးတော့ရှောက်တာဖြစ်တဲ့အတွက်ကြောင့်မို့လို့ဒီလိုမလာခင်เนี่ยကိုကမြန်မာစာသင်ရမယ်ဆိုတာကိုကိုကြိုသိပြီးသားပေါ့เนา
ะဆိုတော့ဒီမှာကဟိုမြန်မာစာကိုသင်ကြရတယ်ဆိုတဲ့အခါကျတော့ American ចောင်းသားတွေရဲ့အထူးသဖြင့်သင်ကြတာလား
ဟုတ်ကျမအခုလက်ရှိကတော့လေတင်နေတာဟို American ចောင်းသားလဲပါတယ်ပြီးသွားလို့ရှိရင်ဒီ Asian ဘက်ကလဲပါတယ်ပေါ့เนาะတရုတ်ကပါတယ်ထိုင်းနိုင်ငံကလဲပါတယ်ဟုတ်ကဲ့
ဆိုတော့ဟိုဘလို့ចောင်းသားတွေကအဓိကဒီမြန်မာဘာသာစကားကိုသင်ကြားကြတာပါလဲ
ဒီသူတို့လုံးမဲ့ဘာသာရပ်နယ်ပယ်မှာကျွမ်းကျင်ကျွမ်းကျင်သူတို့ရဲ့ဘာသာရပ်နယ်ပယ်မှာကျွမ်းကျင်တာနဲ့တွေဟိုမလုံလောက်ဘူးပေါ့เนาะတော်ဒီမြန်မာနိုင်ငံကိုလာပြီးတော့ဒီမြန်မာနိုင်ငံဥမာဟိုထားလိုက်ပါတော့ဒီမနုဿဗေဒဆိုလို့ရှိရင်လည်းဒီမြန်မာနိုင်ငံနဲ့ဆိုင်တဲ့ဟာကိုလုံးဝဖြစ်တဲ့အတွက်ကြောင့်မို့လို့သူတို့ဒီမြန်မာဘာသာစကားကိုတိတိကျကျထဲထဲဝင်ဝင်သိတော့မှသာဒီပို့ပြီးတော့သူတို့ရဲ့ PhD လုပ်တဲ့အချိန်မှာ data ကောက်တဲ့အချိန်မှဖြစ်ဖြစ်ဟို information တွေသတင်းချက်လက်တွေဒီသူတို့ရဲ့ PhD အကစုဆောင်တဲ့အချိန်မှပဲဖြစ်ဖြစ်ဒါဟာဘာသာစကားကအရင်အရေးပါတဲ့အတွက်ကြောင့်မို့လို့ပေါ့နော်သူတို့ကဒါကိုမဖြစ်မနေဟိုမြန်မာဘာသာစကားကိုသူတို့လေ့လာကြတယ်ပြီးတော့လေနောက်တစ်ခုကသူတို့ကိုယ်တိုင်ကလည်းဒီစိတ်ဝင်စားမှုလည်းပါတာပေါ့နော်တခြားနိုင်ငံတွေကိုမရွေးဘဲနဲ့ဒီသူတို့ရဲ့သက်ဆိုင်ရာ field မှာမြန်မာနိုင်ငံကိုရွေးရဲဆိုတော့ဒါမြန်မာဘာသာစကားကိုသူတို့ရဲ့ပင်ကိုစိတ်ဝင်စားမှုပေါ့ပြီးတော့သူတို့ရဲ့ဒီလိုအပ်ချက်အရာပေါ့နော်အဲ့ဒါကြောင့်မို့အရင်ရေးပါပါတယ်သူတို့အတွက်တော့
နောက်ဆုံးမိကုတ်မှာဆိုတော့မင်းလေးအနေနဲ့အခုဒါအမေရိကမှာ ရင်ကျိမှုဖလဲရေးအစီအစဉ်ရပါတော့ကိုကလည်းပဲမြန်မာစာသင်ပြီးတယ်ဒီမှာလည်းပဲအမေရိကန်အကြောင်းကိုကိုကပြန်ပြီးတော့လေ့လာခဲ့တယ်ဆိုတော့အမေရိကန် identity ပေါ့လေတခုကိုပြောပါဆိုလို့ရှိရင်ဘာမှန်းဖြစ်မလဲခင်ဗျာ
သူတို့ကဟို creativity နဲ့အဲ့လိုမျိုး problem solving skills တွေကိုဦးစားပေးပြီးတော့သူတို့ရဲ့နိုင်ငံကိုဟိုဘယ်လိုပြောမလဲပို့ပြီးတော့တိုးတက်အောင်လုပ်တယ်ကိုကျွန်မမြင်မိတယ်ပေါ့ငယ်ငယ်လေးတည်းကသူတို့ကဒီစာသင်တဲ့ပုံစံတွေမှာပါအဲ့လိုမျိုးတွဲပြီးထည့်ပေးထားတယ်ပေါ့နော်ကျွန်မအခုမြင်ရသလောက်ဆိုလို့ရှိရင်သူကဘာသင်သင် theory နဲ့လက်တွေ့နဲ့အမြန်တွဲထားတယ်အားအကြောင်းမို့လို့ပေါ့နော်ဒီကြောင်းပြီးသွားလို့ကိုယ့်ရဲ့လုပ်ငန်းပိုင်းကိုရောက်ပြီဆိုလို့ရှိရင်လည်းအများအားလိုမျိုးဒီအတွင်းခေါ်ပိုင်းနဲ့ဖြစ်လာတဲ့ဒီလိုမျိုး problem ပေါ်မှာတို့ကအများအားအဖြေရှာဖို့အတွက်ကိုအစဉ်သိရှိနေရပေါ့နော်အဲ့လိုအတွင်းခေါ်ကလိုလွတ်လပ်တယ်ပြီးသွားလို့ရှိရင်အများအားဖန် idea ကကောင်းတယ်ဖန်တီးမှုအားကောင်းတယ်ပေါ့နော်အဲ့လိုမြင်မိတယ်ချင်း
အဲ့ဒါကတော့နိုင်ငံရင်ကျေးမှုဖလဲရေးစီစဉ်တဲ့အမေရိကန်မှာရောက်နေတဲ့မန်နှင်းလေရဲ့ Fulbright ပညာတော်သင်ဘွားအတွေ့အကြုံကြောင့်ကိုအောင်အောင်ဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်။ VOE မြန်မာပိုင်းက2019ခုနှစ်ဧပြီလ9ရက်အင်္ဂါနေ့မနက်ခင်းစီစဉ်ကိုဆက်ပြီးတော့တန်လှည့်နေပါတယ်။ Facebook စာမျက်နှာကလည်းတပြိုင်နက်တည်းနားဆင်နေပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကြီးညာပါလိမ့်မယ
်။အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးမြို့ပြင်ကတိုက်ခိုက်မှုအတွင်းအမေရိကန်တပ်ဖွဲ့ဝင်3ဦးနဲ့အမေရိကန်ကန်ထရိုက်တာ2ဦးသေဆုံးခဲ့တယ်လို့အမေရိကန်စစ်တပ်ကပြောဆိုထားပါတယ်။တနင်္လာနေ့တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့တာလီဘန်အဖွဲ့ကလည်းပြောပါတယ်။အာဖဂန်နိုင်ငံတွင်အကြီးဆုံးအမေရိကန်စစ်ကမ်းဖြစ်တဲ့ဘာဂရန်လေတိုက်အခြေစိုက်စခန်းအနီးလုံခြုံရေးကင်းလှည့်နေတဲ့ရင်တန်းမှာကားဘုံးပေါက်ကွဲခဲ့တာလို့အာဖဂန်နိုင်ငံတွင်ကအမေရိကန်တပ်ဖွဲ့တွေရဲ့ပြောခွင့်ရဗိုလ်မှူးကြီးဒေးဗစ်ဘတ်လာက VOA ကိုပြောပါတယ်ဒီစစ်အခြေစိုက်စခန်းကမြို့တော်ကာဘူးရဲ့မြောက်ဖက်ကီလိုမီတာ50အကွာလောက်မှာရှိတာပါတိုက်ခိုက်မှုအတွင်းဒဏ်ရာရခဲ့တဲ့အမေရိကန်တပ်ဖွဲ့ဝင်3ဦးကိုတော့စစ်တပ်စီးအဖွဲ့ကကယ်တင်နိုင်ခဲ့ပါတယ်အီရန်အစ္စလာမစ်သမ္မတနိုင်ငံရဲ့ဩဇာအကြီးဆုံးလုံခြုံရေးအဖွဲ့အီရန်တော်လှန်ရေးပြည်ဆောင်တပ်ကိုပစ်မှတ်ထားပြီးအမေရိကန်အစိုးရကပထမဆုံးအကြိမ်ဖြစ်တဲ့နိုင်ငံခြားအစိုးရအစိတ်အပိုင်းတစ်ခုကိုအကြမ်းဖက်ဝါဒဆွဲအဖွဲ့အဖြစ်သတ်မှတ်ဖို့ရှိနေပါတယ်။ဒီကိစ္စဟာနိုင်ငံခြားဝန်ကြီးဌာနဦးဆောင်တဲ့ထူးခြားတဲ့ဆောင်ရွက်ချက်ဖြစ်တဲ့အီရန်ဟာအကြမ်းဖက်ဝါဒကိုထောက်ပံ့နေတဲ့နိုင်ငံတစ်ခုအဖြစ်တည်းမဟုတ်ဘဲအီရန်တော်လှန်ရေးပြည်ဆောင်တပ်ကနိုင်ငံရေးဦးဆောင်မှုအဖြစ်နဲ့အကြမ်းဖက်ဝါဒကိုမြှင့်တင်ပြီးငွေကြေးထောက်ပံ့မှုထဲထဲဝင်ဝင်ပတ်သက်မှုရှိနေတယ်ဆိုတဲ့အမှန်တရားကိုအတိအမှတ်ပြုလိုက်တာဖြစ်တယ်လို့သမ္မတဒေါ်နယ်ထရန့်ကကြေညာချက်ထုတ်ပြောဆိုထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကအင်ဘူရောအထူးလုံခြုံရေးအဖွဲ့အကြီးအကဲကိုယာရုကထုတ်လိုက်ပါတယ်သမ္မတထရန့်နဲ့သူ့မိသားစုအပါအဝင်တခြားအမေရိကန်သမ္မတဟောင်းနေရဲ့လုံခြုံရေးကိုတာဝန်ယူရတဲ့ဒီအထူးလုံခြုံရေးအေဂျင်စီကလက်ရှိညွှန်ကြားရေးမှူး ram.tex.lhs ကိုအခုလိုထုတ်ပြဖို့သမ္မတထရန့်ကအင်ဘူရောယာယီအရာရှိချုပ်ကိုအမိန့်ပေးခဲ့တာလို့အမေရိကန်သတင်းနေမှာဖော်ပြကြပါတယ်လေပြားနိုင်ငံမြို့တော်ကိုထိန်းချုပ်နိုင်ရေးအတွင်မြို့တော်ထရီပိုလီမှာလဲပတ်နေတဲ့တခုတည်းသောလေရင်ကွင်းကိုလေကြောင်းတိုက်ခိုက်မှုခရပီးအနာပိုင်တွေကလေစိတ်ကိုပိတ်ပင်လိုက်ပါပြီရှင်
။အဲ့ဒါကတော့နော့ဆိုရနိုင်ငံကသတင်းချင်းချုပ်ကိုမတ်တင်ကီထိုက်ကျင်ညာခဲ့တာဖြစ်ပါတယ်။အခုမနေ့ပိုင်းမှာစီစဉ်ထုတ်လို့ရမှုကတော့မတ်အင်ဂျင်နီယာဖြစ်ပါတယ်။အသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ဒေါ်စမစ်ဖြစ်ပါတယ်။ UAE မြောက်ပိုင်းတန်လွင်စီစဉ်တွေကိုတရက်ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မနေ့ပိုင်းမှာမြန်မာစံတော်ချိန်မနေ့6နာရီကနေခုနှစ်နာရီထိထုတ်လွှင့်ပေးနေတာဖြစ်ပါတယ်။နောက်မြန်မာစံတော်ချိန်မနေ့7နာရီကနေအစောပိုင်းမှာထုတ်လွှင့်ခဲ့တဲ့တနာရီတန်လွှင့်စီစဉ်ကိုစဆုံးပြန်လည်ထုတ်လွှင့်လို့ရပါတယ်။ VOE ကိုနားဆင်အားပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ။ကျွန်တော်ကျော်အောင်လည
This program has come to you from the Voice of America, Washington.